Welcome to the Voice of America in Burmese.
မင်္ဂလာတမရှင် UA American Bank ရဲ့2022ခုနှစ်ဩဂတ်လ31ရက်အင်္ဂါနေ့ညအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီရှင် UA American Bank ရဲ့ Radio တန်ရင်းအစီအစဉ်လေးကိုရုပ်သံနဲ့ပါထုတ်လွှင့်ပေးနေပါတယ် Flight Meter 31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် UA မြန်မာပိုင်း Website နဲ့Facebook နဲ့ YouTube စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ဒီမှာအင်ပြထွေးပါရှင်
။မင်္ဂလာညကြပါရှင်။ဒီကနေ့ညဖက်သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့ဒီမှာနောက်တော့ပြန်ပြတော့မှာပါ။ American တပ်ဖွဲ့တွေ Afghanistan ကအပြစ်သက်ဆုတ်ခွာပြီးကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးတဲ့နောက် Taliban တွေကကဘူးလေဆိပ်ကိုထိန်းချုပ်လိုက်ပါပြီ။ South Africa မှာ COVID-19 မျိုးကွဲပိုးသစ်အမျိုးအစားတစ်မျိုးကိုတွေ့ရှိလိုက်ပါတယ်။ဥရယာဒီပြောင်းလဲမှုဆိုင်ရာအမေရိကန်အချူးတန်တမန် John Kerry နဲ့ဂျပန်ဝန်ကြီးချုပ် Yoshihide Suga တို့ဂျပန်နိုင်ငံသူကြုံမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့ဥရယာဒီပြောင်းလဲမှုအရေးကိစ္စဆွေးနွေးပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။နေပြည်တော်ချင်းဆိုင်နိုင်ငံရေးပါတီတွေကိုငွေကြေးနဲ့ပိုင်ဆိုင်မှုဖြစ်စီအပြင်ပါတီအင်အားဘလောက်ရှိတယ်လဲဆိုတာတွေကိုပါစစ်ဆေးတာတွေရှိနေပါတယ်။
ရောက်ကိုဆွေးနွေးကြုံရင်ဌာနခွန်ဝင်ဌာနစိတ်သုံးဦးကကိုယ်တိုင်ခေါ်ပြီးတော့ကိုယ်ဆက်တာပါတီရဲ့ဝင်ငွေသုံးငွေကြီးစားတစ်ခုချင်းအလိုက်ဆင်းပစ်ချိုးရောင်းချိုးရံပြီးတော့အဲ့လိုစစ်တယ်ဘာရဲ့ငွေချင်းတွေရှိရဲ့ဆို
စစ်သေးခံရတဲ့နိုင်ငံရေးပါတီတစ်ခုရဲ့ထိပ်ပိုင်းခေါင်းဆောင်တစ်ယောက်ပြောသွားတာပါမကြခင်မှာပြည်စုံနာဆင်ရပါမယ်ဒါပြည်ရခိုင်ကမွတ်စလင်ဒုက္ခတဲ့စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးနေတဲ့အခြေအနေသတင်းရယူတာတွေကိုကန့်သတ်ခံရတဲ့အကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အခြေအနေနောက်မြန်မာနိုင်ငံအလဲပိုင်းဒေသရေးပီးသတင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါမယ်ရှင
်American တပ်ဖွဲ့တွေ Afghanistan ကအပြစ်သက်ဆုတ်ခွာပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးတဲ့နောက် Taliban တွေကကဘူးလေဆိပ်ကိုထိန်းချုပ်လိုက်ပြီးဖြစ်ပါတယ
်
ဘသူမှဆိုရင်ထိတ်လန့်နေဖို့မလိုပါဘူးလူတွေအနေနဲ့အန္တရာယ်ကင်းကင်းနဲ့ဂုံတိတ်ခါရှိရှိနေနိုင်အောင်လှုပ်သွားမယ်အစိုးရယုံအလုံးကိုလည်းမကြခင်ဖွင့်မယ်။ဗန်တွင်နဲ့စီးပွားရေးလုပ်ငန်းတွေလည်းမကြခင်ဆမယ်လို့တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကအာဖဂန်ရုပ်သံ RTA ကိုလေဆိပ်မှပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အနည်း20ကြာအာဖဂန်စစ်ပွဲတပ်ဝင်တွေပြီးဆုံးသွားပြီလို့လည်းအမေရိကန်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီး Kenneth Frank McKenzie ကကြေညာပါတယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတပ်ဖွဲ့တွေကအရသာ13,000ကိုကယ်တင်ပေးခဲ့တယ်လို့လည်းပြောပါတယ်။တနင်္လာနေ့အာဖဂန်ဒေသစံတော်ချိန်ည7:59မိနစ်မှာနောက်ဆုံးလေယာဉ်ထွက်ခွာခဲ့တာပါ။အာဖဂန်စစ်ပွဲအတွင်းအမေရိကန်စစ်ဖက်နဲ့အရဖက်ဝန်ထမ်း2460ကျော်တိစုံခဲ့တယ်လို့လည်းပေါ်ချုပ်ကြီးမက်ကင်စီကပြောပါတယ်။ကြံနေတဲ့အမေရိကန်နိုင်ငံသားတွေနိုင်ငံအာဖဂန်စစ်ပွဲအတွင်းအမေရိကန်စစ်ဖက်နဲ့အရဖက်ဝန်ထမ်း2460ကျော်တိစုံခဲ့တယ်လို့လည်းပေါ်ချုပ်ကြီးမက်ကင်စီကပြောပါတယ်။ကြံနေတဲ့အမေရိကန်နိုင်ငံသားတွေနိုင်ငံခြားသားတွေနဲ့လုံခြုံရေးစိတ်မချရတဲ့အာဖဂန်ပြည်သူတွေကိုကယ်တင်ရေးကိစ္စကိုလည်းနိုင်ငံတကာနဲ့အတူလက်တွဲပြီးတော့ဆက်လက်လုပ်ကိုင်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းပြောပါတယ်။
စစ်တပ်နဲ့ရဲကဂျမ်းဖက်ဖြူခွဲဖမ်းဆီးတာတွေရှိခဲ့တာကြောင့်ဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေကြိုကြဆိုသလိုပဲရှိတော့တဲ့ရန်ကုန်မြို့မှာဒီကနေ့တော့အနိုးသမီးတွေဦးဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့အောင်မေတာဇန်ပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့ဖမ်းဆီးခံပြည်သူများကိုစားပြုတပိတ်စစ်ကြောင်းတို့ပူးပေါင်းချီတဲ့ဆန္ဒပြခဲ့ကြသလိုမြတ်တောင်နဲ့ချမ်းမြတာစီတပိတ်စစ်ကြောင်းတို့လည်းပူးပေါင်းချီတဲ့ခဲ့ကြပါတယ်။တနင်္လာနေ့တိုင်းတဝဲခရိုင်လောင်လုံးမြို့မှာစစ်တပ်နဲ့ရဲကအရဲဝတ်တွေနဲ့ပါစောင့်ကြည့်နေတဲ့ကြားကပဲအမျိုးသမီးတွေလူငယ်တွေအခြေခံပညာကျောင်းသူကျောင်းသားတွေပူးပေါင်းပြီးချီတက်ဆန္ဒပြခဲ့ကြပါတယ
်
ဆော့ပိုင်းနဲ့အခုသတင်းတွေမှာအတန်ဖိုင်တွေလွဲမှားဖွင့်ပြီးတဲ့အတွက်တောင်းပန်ပါတယ်ခင်ဗျာဒါကတော့အခုကြားခဲ့ရတာကတော့လောင်းလုံးခိုင်ကဆန္ဒပြသူတွေရဲ့အတန်းမှာစကိုင်းတိုင်းတွင်ရှိဝမျိုးနယ်တွေကကြေးရွာတရားမှာဒီနေ့မနေ့ပိုင်းကဆန္ဒပြခဲ့တယ်လို့ကလေးမျိုးမှာ205ရမြောက်ဆန္ဒပြပွဲရင်းပါပင်ခရိုင်စလင်းကြီးမြောက်ချမ်းနဲ့ရင်းပါပင်ရှိချမ်းရွာပေါင်းစုံတပိတ်စစ်ကြောင်းက184ရမြောက်နေပြီဆန္ဒပြခဲ့ကြပါတယ်။ဆရာနာသိမ်းခဲ့တဲ့နေကလေးကနေဒီနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွဲတာဖမ်းဆီးသွားပြီးတဲ့နောက်တည်ဆုံသွားတာဆရာတွေကြောင့်တည်ဆုံသူအကြီးအကျယ်ဟာ1040ရှိပြီလို့မ ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ
of Legal Affairs ဖြစ်ပြင်ဆင်ဖွဲ့စည်းလိုက်တယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီက2022ခုနှစ်ဩဂုတ်လ30ရက်နေ့ရက်နှစ်ဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှန်49အရဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေရေးရာဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးနဲ့ပြည်ထောင်စုရှေ့နေချုပ်အဖြစ်ဒေါက်တာသီရာဦးကိုခန့်အပ်လိုက်တယ်လို့ဒုတိယဝန်ကြီးနဲ့ဒုတိယရှေ့နေချုပ်အဖြစ်ဦးစန်းလွင်ကိုခန့်အပ်ကြောင်းလည်းစစ်ကောင်စီကဩဂုတ်လ30ရက်နေ့ကကြေညာခဲ့တာပါ။ဘာရည်ချက်ဘလို့အကြောင်းနဲ့အခုလိုပြောင်းလဲဖွဲ့စည်းတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး
။မြန်မာနိုင်ငံမှာဖန်ဆီးထင်းထင်းခံရတဲ့ Frontier မြန်မာမဂ္ဂဇင်း Editor Danny Fenster နဲ့ဒီယုနိုင်ငံမှာထင်းထင်းခံရတဲ့ Bloomberg သတင်းဌာနကဒီယုနိုင်ငံသားသတင်းတော့ Hersey Fan တို့ကို2022ခုနှစ်အတွက် John Abuton သတင်းလွှတ်ခွင့်ဆုရှင်တွေအဖြစ်အမေရိကန်သတင်းစာဆရာများအသင်း The National Press Club ကရွေးချယ်လိုက်ပါတယ်။အခက်အခဲမျိုးမျိုးကြားမှာအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားခဲ့ကြတဲ့နိုင်ငံကနဲ့ပြည်တွင်းကသတင်းတော့တွေကိုအမေရိကန်သတင်းစာဆရာများအသင်းကနှစ်စဉ်ဒီစုကိုချင်းနေလေရှိပြီးစုချင်းမြို့ဝယ်အခမ်းအနားကိုအောက်တိုဘာလမှာကျင်းပမှာပါ။ Danny Fenster ဟာပြီးခဲ့တဲ့မေလ24ရက်နေ့ကမိသားစုရှိရာအမေရိကန်နိုင်ငံမီရှိဂန်ပြည်နယ် Detroit မြို့ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတဆင့်ပြန်လာဖို့ထွက်တဲ့အချိန်ရန်ကုန်လေစိတ်မှာစစ်ကောင်စီကဖမ်းဆီးခဲ့တာပါခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ည5.32 kHz 939ည5.53 kHz 585တို့ဖြင့်စနေတိုင်းဝင်မှာ high light meter 190 kHz 1509ကနေပြောထုတ်လွှင့်ပေးပါရရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံတော်ဝန်ဖြည့်ခဲ့တဲ့24နှစ်အတွင်းတက်ခွဲနမူနာပေါင်း 39,289 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးသွေးသူ 3,399 ယောက်ရှိပြီးတော့သေဆုံးသူက102ယောက်ရှိတယ်လို့စစ်ကောင်စီကြမ်းမရေးဌာနကညရှိနိုင်မှသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာပိုးကူးသူစုစုပေါင်းက 39,900 ကျော်ဦးနဲ့တိတ်ဆုံးသူစုစုပေါင်းက 10,000 ခွဲကျော်ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကတော့အမှန်တကယ်ကူးစက်တိတ်ဆုံးလုံးဟာတရားဝင်ထုတ်ပြန်ထားတဲ့ပိုးများနိုင်တယ်လို့ခန့်မှန်းပါတယ်။ကိုဗစ်ရောဂါတတိယလိုင်းနဲ့ယဉ်ကျုံနေရတဲ့မြန်မာနိုင်ငံမှာရောဂါကုသရေးပိုင်းရာအခက်အခဲတွေကြုံနေကြသလိုစားဝတ်နေရေးအခက်အခဲဖြစ်နေသူတွေလည်းအတော်များလာပါတယ်။ကိုဗစ်ကရောဂါထိန်းချုပ်နိုင်ဖို့အချိန်ကန့်သတ်ချက်တွေထုတ်ပြန်ထားတဲ့အတူအလုပ်ကံတချို့ရပ်နားထားတဲ့အတွက်ဝင်ငွေထိခိုက်စားဝတ်နေရေးမပြေလည်သူတွေလည်းပိုပြီးတော့များလာနေပါတယ်
။ Riders သတင်းဌာနကစန်းစစ်ခဲ့တဲ့နိုင်ငံပေါင်း30ထဲမှာထိုင်းနိုင်ငံဟာကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့အသက်60နှစ်နဲ့အထက်လူကြီးအရေအတွက်အနည်းဆုံးနိုင်ငံဖြစ်တယ်လို့ Riders သတင်းတပုတ်မှာဖော်ပြထားပါတယ်။အသက်60နှစ်နဲ့အထက်ထိုင်းနိုင်ငံသားခံမှန်းအရေအတွက်17သန်းနီးပါးမှာ 6.8 ရာခိုင်နှုန်းမှာကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးရသေးပြီးအသက်18နှစ်ကနေ59နှစ်အထိထိုင်းနိုင်ငံသားတွေကတော့15ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပြီးသွားပြီဆိုတော့ထိုင်းဆွေကထိုးပြန်တဲ့ကိန်းဂဏန်းတွေကိုရိုက်တာစင်ထနာကပထမဆုံးအချိန်ဖြစ်စမ်းစစ်လေ့လာတာမှာတွေ့ရှိခဲ့တာဖြစ်ပါတယ်။အင်းနီဂျင်မလေးရှားနိုင်ငံမှာတော့ဩဂုတ်လ2ရက်နေ့ထိဆိုရင်လူဦးရေရဲ့42ရာခိုင်နှုန်းမှာကာကွယ်ဆေးထိုးပြီးချိန်မှာတကြီးရွယ်ဦးအရေအတွက်64ရာခိုင်နှုန်းတက်မနေကာကွယ်ဆေးထိုးပြီးသွားပါပြီ။အင်ဒိုနီးရှားမှာတော့တက်ကြီးရွယ်ဦးအရေအတွက်18ရာခိုင်နှုန်းမှာကာကွယ်ဆေးထိုးပြီးသေးတယ်ဆိုတာတော့မှလူဦးရေစုစုပေါင်းရဲ့73ရာခိုင်နှုန်းမှာထိုးပြီးသေးတာနဲ့နှိုင်းယှဉ်ရင်ပိုပြီးတော့ညာနေစေပါပဲ
။ဆောင်းအာဖရိကမှာ COVID-19 မျိုးကွဲပိုးအမျိုးအစားသစ်တစ်မျိုးကိုတွေ့ရှိခဲ့ပါတယ်။ C.1.2 လို့နာမည်ပေးထားတဲ့မျိုးပီစပြောင်းပိုးသစ်ကိုမေလမှာတွေ့ရှိခဲ့တာလို့ဆောင်းအာဖရိကကူးစက်ရောဂါဌာနကတင်လာနေမှာကြေညာခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့အာဖရိကအာရှဥရောပတိုင်းနဲ့ပစိဖိတ်သမုဒ္ဒရာတောင်ဘက်ပိုင်းနိုင်ငံတွေအပါအဝင်နိုင်ငံ9ခုစီကူးစက်နေတာပါအခုတွေ့တဲ့ပိုးတစ်ဟာအရင်တွေ့ထားပြီးသားမျိုးပီစပြောင်းကိုဗစ်ပိုးတွေလိုပဲကူးစက်လွယ်တယ်လို့လူကိုခန့်ဆွမ်းအားတွေပိုးပြီးတော့ကြာဆင်းစရာကိုတွေ့ရှိခဲ့တယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်ဒီလိလာတွေ့ရှိချက်ကိုဆေးပညာအသံဝင်ကဆန်းစစ်လေ့လာတာလည်းမလုပ်ရသေးတယ်လို့ပုံနှိပ်ဖော်ပြတာမျိုးလည်းမရှိသေးပါဘူးအခုပိုးသစ်ကိုသိပ္ပံပညာရှင်တွေဆက်ပြီးတော့လေ့လာနေပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လမ်းညွှန်ချက်အတိုင်းသတိထားဆောင်ကြည့်ရမယ့်ပိုးမျိုးဖြစ်မလားစိုးရင်ရတဲ့ပိုးမျိုးလားဆိုတာကိုလည်းမတတ်မရသေးပါဘူးတချိန်ထဲမှာပဲအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကCOVID-19 ပိုးကူးစက်နိုင်တဲ့အန္တရာယ်အများဆုံးရှိတဲ့အဆင့်၄နိုင်ငံနဲ့နယ်မြေစင်ထုတ်ပြန်ထားတာမှာအဇာဘိုင်ဂျန်၊အက်စတိုးနီးယား၊ဂွမ်၊နော့သ်မက်ဆီဒိုနီးယားနဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းနိုင်ငံနဲ့ကရစ်ဗီယံပင်လယ်ထဲကစင်လူစီယာနဲ့ဆွစ်ဇာလန်နိုင်ငံတို့ကိုတင်လာနေမှာထပ်ပြီးတော့ထည့်သွင်းလိုက်ပါတယ်။အဲ့ဒီဒေတာကိုခရီးမသွားဖို့သွားမယ်ဆိုရင်လည်းကာကွယ်ဆေးအပြည့်ထုတ်ဖို့ CDC ကအကြံပြုထားပါတယ်။
ဥရယာတီတောင်းလမှုဆိုင်ရာအမေရိကန်ထူးတန်တမန်ဂျွန်ကယ်ရီဟာဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါနဲ့တွေ့ဆုံပြီးတဲ့နောက်တခြားဂျပန်ထိပ်တန်းတန်တမန်တွေနဲ့တူချိုမျိုးတော်မှာဒီနေ့တွေ့ဆုံပြီးဥရယာတီတောင်းလမှုအရေးကိစ္စတွေကိုဆွေးနွေးပါတယ်။ဒီဝေမာလာမှာကျင်းပမဲ့ဥရယာတီတောင်းလမှုဆိုင်ရာကုလသမဂ္ဂညီလာခံမတိုင်ခင်မှာအခုလိုတွေ့ဆုံဆွေးနွေးတာတွေလုပ်နေတာပါ။အထူးတန်တမန်ကယ်ရီဟာဝန်ကြီးချုပ်ဆူဂါနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပြီးဒီကနေ့ညနေပိုင်းမှာတရုတ်နိုင်ငံကိုခီးဆက်ပြီးတော့ဆွေးနွေးပြောဆိုတာတွေဆက်လုပ်သွားမှာပါ။ဒါဟာဖြင့်မစ္စတာကယ်ရီအနေနဲ့သမ္မတဂျိုးဘိုင်ဒန်အစိုးရကိုစားတရုတ်နိုင်ငံကိုသွားရောက်တဲ့ဒုတိယခီးစဉ်ဖြစ်ပါတယ်။ဒီကမ္ဘာလုံးမှာမြင့်တက်လာနေတဲ့အပူချိန်ကိုစက်မှုဖွံ့ဖြိုးတိုးတက်တဲ့ခေတ်မတိုင်ခင်ကရှိခဲ့တာတဲ့ 1.5 ဒီဂရီဆယ်စီယပ်စ်နဲ့မကျော်စေဒုတိယလှုပ်ဆောင်မှုနဲ့အချိန်မြင့်မှုလိုအပ်တယ်ဆိုတာမစ္စတာကယ်ရီကကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းနေတာပါ။အမေရိကန်နဲ့တရုတ်တို့ဟာကမ္ဘာပေါ်မှာဖန်လုံရင်တန်းွေထုတ်လုပ်မှုအများဆုံးနဲ့ဒုတိယအများဆုံးနိုင်ငံတွေဖြစ်ပါတယ်။ထံဝင်တန်းွေထုတ်လုပ်မှုနံပါတ်50အများဆုံးဖြစ်တဲ့ဂျပန်နိုင်ငံကတော့ထုတ်လုပ်မှုကိုဆော့ချသွားမယ်လို့ကြေညာထားတယ်လို့2050ပြည့်နှစ်ရောက်တဲ့အခါကာဗွန်ဒိုင်အောက်ဆိုက်တန်းွေထုတ်လုပ်မှုနဲ့ပြန်ခြေဖြတ်မှုစတင်ဖြစ်အောင်လုပ်ပြီးလေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်းွေပမာဏ3ညအဆင့်ထိရောက်အောင်လုပ်သွားမယ်လို့ပြောထားပါတယ်ခင်ဗျာ
ဩဂတ်လ30ရက်အင်္ဂါညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကြေညာပေးကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ပြပေးပါမယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ကနေပြည်တော်အခြေစိုက်နိုင်ငံရေးပါတီတွေကိုငွေကြေးနဲ့ပိုင်ဆိုင်မှုပစ္စည်းတွေနောက်ပါတီအင်အားတွေနဲ့ပတ်သက်လို့စစ်ဆေးတာတွေစတင်လှုပ်ဆောင်နေပါတယ်။ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USCP ပြည်တော်စုကောင်းကျိုးဆောင်ပါတီ UPP တို့အပါအဝင်နိုင်ငံရေးပါတီတချို့စစ်ဆေးခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုံမပြပြပါမယ်ရှင်။
တမတော်အရာရှိဟောင်းနေနဲ့အဓိကဖွဲ့စည်းထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေး USDP ပါတီသူရဥရွှေမန်းတည်ထောင်ထားတဲ့ပြည်ထောင်စုကောင်းကျိုးဆောင် UPP ပါတီအမျိုးသားညီညွတ်သောဒီမိုကရက်တစ်ပါတီ NUD အမျိုးသားနိုင်ငံရေးဒီမိုကရက်တစ်ပါတီ DNP တို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကစစ်ဆေးနေတာဖြစ်ပါတယ်နိုင်ငံရေးပါတီတွေရဲ့ရန်မုံငွေငွေကြေးနဲ့ပစ္စည်းစည်းရင်းတွေကိုစစ်ဆေးမယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကအတိပေးတဲ့စာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အတိပေးစာထဲမှာမပါတဲ့ပါတီအင်အားတွေနဲ့ပတ်သက်လို့ပါစစ်ဆေးမှုတွေရှိတယ်လို့စစ်ဆေးခံရတဲ့နိုင်ငံရေးပါတီတစ်ခုရဲ့အမည်မဖော်လိုသူပါတီထိပ်ပိုင်းတစ်ယောက်က VOA ကိုပြောပါတယ်
။ဒီရှိချင်တာကဥဆောင်တဲ့နေရာမှာပဲနေပြီးတော့ဟိုကနှက်နှက်ချွတ်ချွတ်စစ်ကိုအတွက်ကိုတည်ရဲရေးတယောက်စုစင်းစစ်ကြုံရင်ဌာနခွန်ဝင်းထားတာလေဖိတ်တော့ဟာကိုယ်တိုင်ခေါ်ပြီးတော့ကိုယ်ဆက်တာပါတီရဲ့ဝင်ငွေပုံငွေကြီးစားတစ်ခုချင်းအလိုက်စင်းစစ်ချုပ်ယုံကပြူရက်ပြီးတော့အဲ့လိုဆက်တယ်။ဘာရဲ့ငွေစင်းတွေရှိရဆိုရင်လည်းစီမံဘာနာဝင်ကြီးဌာနအဲတာကြီးပြီးတော့မှဆက်တယ်။ပြည်ထောင်ဝင်ကြီးဌာနပါတီဝင်စင်းပါတီဝင်စင်းကဒီပါတီအနေနဲ့ပါတီဝင်တစ်ဆောင်ရှိတယ်ဆိုရင်တုံးချင်းရဲ့ကိုယ်ရေးအချက်လက်တွေပါတောင်းတယ်။တောင်းပြီးတော့မှအဲ့ဒီတွေကိုသူက sport ချက်ပေါ့ဒီပါတီဝင်ဖြစ်စင်းပြတာဟုတ်တာမဟုတ်လားဆိုတော့ဆက်တယ်စုံစမ်းမယ်ဆိုတာမျိုးဖြစ်တော့ဒါကြည့်လို့တော့ဒီနိုင်ဆုံးဖြစ်နေသူကဟိုလက်တံမျိုးဖြစ်ပါလေ UEC နဲ့အင်လိုင်းမှာဖြစ်တဲ့ပါတီဆိုရင်အဲ့ပါတီကိုထူထားတဲ့သူတွေကလက်ရှိ UEC လက်ရှိအစိုးရရဲ့ညမုံကျိုးတာမျိုးခံမယ်တော့ဘောလေ
နေပြည်တော်ဥတ္တရတီတီမြို့နယ်တွေကဥတ္တရခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲရုံးနဲ့ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲရုံးတွေမှာအတီးတီးစစ်ဆေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကအကြောင်းကြားထားပါတယ
်ဒီကောင်မြင်ရတော့သူကအကုန်လုံးပေါ့လေသူကမှန်းနဲ့ချွတ်ချွတ်သူကဟိုတိကျနေဆိုတဲ့သဘောပေါ့အဲဟိုပါတီရဲ့ဝင်ရတဲ့လန်ဒောင်းနေပါတီရဲ့ဝင်ရနေကြလေပါတီရဲ့အားနဲ့ချက်ပေါ့ဟမ်အဲပါနဲ့ချက်ဒါရီတိကျနေအဲနောက်ပြီးတော့အဲ့ဒီအားနဲ့ချက်ဒီကိုသူတို့အကုန်လုံးတိရပြီဆိုလို့ရှိရင်ဒီပေါ်မှာတိုင်ထားပြီးတော့မှဒီပါတီကိုအဲကျွန်တော်သူတို့လို့သူတို့ကစားလို့ရတာပေါ့လေတိမ့်မယ်ဆိုရင်တိမ့်လို့ရတယ်ဟုတ်လားအဲအဲ့ဒီမှာတခုလို့ကစားလို့ရတာပေါ့အဲ့အမျိုးသူကဟိုနိုင်ခွက်ကိုကြိုင်လို့ရအောင်လုပ်တယ်လို့ဟိုဒါမျိုးပြင်းတယ်
။နောက်ထပ်ပါတီတွေကိုဘလို့ပုံစံနဲ့စစ်ဆေးမယ်ဘရော့စစ်ဆေးမယ်နောက်တွဲရှိချက်တွေမှာဥပဒေအရမညီတာရှိရင်ဘလို့လုပ်သွားမလဲဆိုတာကိုတော့ကော်မရှင်ဘက်ကထုတ်ပြန်ပြောဆိုထားခြင်းမရှိပါဘူး။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီအင်အားငွေစည်းပစ္စည်းစည်းများစစ်ဆေးမှုခံမှုခေါ်ယူတဲ့အပေါ်မှာတော့အထွေထွေအတွင်းမှုဘ ਹੁ အတွင်းမှုတို့နဲ့အတူတကွသွားရောက်ခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဦးတန်းထေးကသူ့ရဲ့ Facebook လူမှုကွန်ရက်မှာဓာတ်ပုံတွေနဲ့အတူဖော်ပြထားပါတယ်။အခုလိုမျိုးနိုင်ငံရေးပါတီတွေအပေါ်ရွေးကောက်ပွဲကော်မရှင်ကလူသိရှင်ကြားစစ်ဆေးတာက10နှစ်ကျော်ကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ ရွေးကောက်ပွဲဆိုင်ရာဥပဒေတွေအရအခုလိုစစ်ဆေးပိုင်ခွင့်ရှိတယ်လို့ဆိုပေမဲ့အရင်ရွေးကောက်ပွဲကော်မရှင်တွေကစစ်ဆေးခဲ့တာတော့မရှိခဲ့ပါဘူး။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်
ပါတီတွင်ကိုဗစ်ကူးစက်သူတွေရှိတယ်လို့ကျန်းမာရေးကိုအဓိကလှုံ့ဆော်နေရခြင်းမို့ဒီကာလအတွင်းစစ်ဆေးမှုကတော့ပါတီတွေအတွက်အခက်ဖြစ်နေတယ်လို့ဆိုပါတယ်။အဲ့ဒါတော့ဘာကြောင့်ဖြစ်လဲဆိုတော့မသိဘူး။ကျွန်တော်ရဲ့ဒီပါတီရောက်ကြရတယ်လို့မျိုးစစ်တယ်သူကအကြောင်းကြဘူး။ဘာလို့ဆိုအရင်ဒီနေ့စီမဆက်ပါဗျာ။ဒီတိုင်းကတည်းကလက်ချက်ရတယ်ဟိုအညာဒီဆိုရလက်ထက်ရတယ်။အဲ့နောက်
ကျွန်တော်တို့ပါတီမှာနဲ့ဟိုဌာနချုပ်ရုံးမှာစတိတ်ထားတယ်ကိုဗစ်ဖြစ်ပြီးတော့ဟိုကျွန်တော်အောက်ခရမိသားစုဝင်ဒီနိုင်ငံရပါဆုံးသွားတယ်ဝင်ငန်းမှာကျွန်တော်ပါတီဌာနချုပ်ဖွင့်ထားတယ်ဆိုတော့တိတ်စင်မပြေဘူးနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲမှာအနိုင်ရထားတဲ့
NLD ပါတီကဒေါန်ဆန်းစုကြည်အပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေကိုတော့ဖမ်းဆီးထားတယ်လို့တချို့ကလည်းအကြမ်းလိုက်စားမှုနဲ့တရားစွဲဆိုထားပါတယ်ရှင်။ဒါတော့နေပြည်တော်ကနိုင်ငံရေးပါတီတွေစစ်စစ်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့င်းမန်းစုမွန်တင်ပြပေးခဲ့တာပါ။အခုကတော့ကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေအတွင်းမှာသတင်းသမားတွေသတင်းရယူခွ ဒီကနေ့ကျွန်တော်တို့ရဲ့သတင်းစီစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့သတင်းစီစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့သတင်းစီစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့သတင်းစီစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့သတင်းစီစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့သတင်းစီ
ထက်မွတ်စလင်တွေကိုပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကစတင်ပြီးကိုဗစ်ကပ်ဝဲစီထိုးပေးနေပေမဲ့သတင်းယူကွင်းတွေကန့်သတ်ခံထားရတယ်လို့ရခိုင်သတင်းတောက်တွေကပြောပါရယ်။ကိုဗစ်ကပ်ဝဲစီထိုးတဲ့နေရာမှာလုံခြုံရေးယူထားတဲ့ရဲနဲ့တပ်မတော်သားတွေကကိုဗစ်ကပ်ဝဲစီထိုးတဲ့နေရာကိုဝင်ခွင့်မပေးဘူးလို့ရခိုင်အခြေစိုက် Western News သတင်းဌာနကလက်ထောက်အက်ဒီတာကိုထွန်းတာကပြောပါရယ်။
အဲ့ဒါနဲ့တော့ခက်တယ်ဒီကိုဗစ်ကပ်ရေးဆွဲထုတ်မယ်ဆိုတော့ကျွန်တော်တို့ကတည်းကယူမယ်ဆိုရပါကြတာအဲ့ကိုရောက်တဲ့အခါမှာအဲ့ဒီတခုဆွဲထုတ်တဲ့နေရာမှာအဆောက်အုံရှိတယ်စစ်သားတွေရေးသားတွေရှိတယ်အဲ့မှာအရေးတွေလို့အဲ့မှာအဲ့ဒီအရေးတွေကနေပြီးတော့တပင်းယူခွင့်မရှိဘူးဒါတပင်းယူမယ်ဆိုလို့ရှိရင်ဒီဒီပက်ဆန်ကအစီအရေးခွင့်ပြုချက်ပါမှရမယ်ဆိုပြီးတော့ဒါကျွန်တော်တို့ပြောပါတယ
်မွတ်စလင်ဒုက္ခသည်စခန်းတွေမှာတရင်ယူဖို့အတွက်ပြည်내ကောင်စီရဲ့ခွင့်ပြုချက်ပါရမယ်ဆိုပြီးတော့အာဏာပိုင်ဘက်ကပြောဆိုတာကြောင့်ရခိုင်ခြေစိုက်သတင်းတောက်တွေအနေနဲ့ပြည်내အစိုးရစီမှာခွင့်ပြုချက်တောင်းခဲ့ပေမဲ့လည်းခွင့်ပြုချက်မရခဲ့ဘူးလို့ DMG သတင်းဌာနရဲ့အကြီးအကဲသတင်းတောက်မက်ခင်ထရပီဦးကပြောပါရယ်
။ဟုတ်ကဲ့ဒီပြည်내ရဲ့ပိုင်လောက်ပါပေါ့နော်။တက်ချက်ရှင်ကိုစစ်ဘေးကဝေးဆေးထိုးတာနဲ့ပတ်သက်ပြီးသတင်းတောက်ရမျိုးတွေရှိရဲ။အဲ့ဒီခါမှာပေါ့နော်သူကဒီအစိုးရစီရဲ့ခွင့်ပြုချက်ပါမှရမယ်ဆိုတာမျိုးပြောရှိရဲ။အဲ့လိုမျိုးပြောတဲ့အခါမှာလည်းသူကအမျိုးတို့ပြောမယ်ရက်စတရှိရပုံစံမျိုးမဟုတ်ပင်လည်းဒီတိုင်းအော်ပြီးတော့ပြောတာပုံစံမျိုးတွေကြောင့်ရပါတော့ခွင့်ပြုချက်မရရင်ရက်ခွင့်ရှိဘူးပေါ့အဲ့လိုမျိုးအော်ငေါ့ပြီးတော့မျိုးပြောရမျိုးတွေကြောင့်ရပါတော့ဟုတ်လက်ရှိရဟုတ်ကျွန်တော်နေဖက်ကနေပြီးတော့ဒီအစိုးရကိုပေါ့နော်ကောက်စစ်ဖက်ကိုခုံးဆက်ပြီးတော့အကြောင်းကြားဖို့လုပ်တယ်ဒါပေမဲ့ဒီခုံးကလည်းဆက်လို့မရဘူးဆက်သက်ထားရခြင်းမျိုးရှိတယ်ဒီတခြားသတင်းဌာနကတော့ဆက်ဆွေရခါမှာကြာတော့တော့ပြောမလဲဆိုတော့ဒါနဲ့ပတ်သက်ပြီးပေါ့နော်သူတို့ပြောလို့မရဘူးအဲ့ဒီမျိုးသတင်းရိုက်နေမယ်ရခွင့်ရှိရမရှိရပုံစံမျိုးနဲ့သူကပြောလို့မရဘူးအဲ့လိုမျိုးတုံ့ပြန်တာရှိရငါတို့လည်းမဆိုင်ဘူးအဲ့လိုမျိုးတုံ့ပြန်တဲ့အခါကျတော့တကယ်တဲ့ကျွန်တော်ကပေါ့ဘယ်ဘယ်ကခွင့်ပြုချက်နဲ့ဘယ်လိုပုံစံမျိုးလုပ်ရမလဲဆိုတာမျိုးတွေအဲ့လိုဖြစ်တာရှိရရှင်ဟော
ရခိုင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးရကိုသတင်းယူခွင့်ရတယ်လို့မွတ်စလင်ဒုက္ခသည်စခန်းတွေမှာလည်းကိုဗစ်ကာကွယ်ဆေးထိုးရနဲ့ပတ်သက်ပြီးတော့သတင်းယူခွင့်ပေးတဲ့နယ်လို့မက်ကင်ထရပီဦးကဆက်ပြောပါတယ်အခုလိုရကိုင်းစစ်ပေးဆောင်ဒုက္ခသည်စခန်းတွေမှာလူလူလက်လက်သတင်းယူခွင့်ရပေမဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာသတင်းယူခွင့်မရတာဟာပြည်내ကောင်စီအနေနဲ့ရကိုင်းနဲ့မွတ်စလင်တွေကြားခွဲခြားထားတာဖြစ်တယ်လို့ Western News သတင်းဌာနကလက်ထောက်အက်ဒီတာကိုထွန်းတာကပြောပါတယ်
။ကျွန်တော်တို့ဘလို့မြင်လဲလို့ဆိုလို့ရှိရင်တော့ဒီရကိုင်းမှာဖြစ်နေတဲ့ဒီရကိုင်းမှာဖြစ်နေတဲ့ရကိုင်းရှိရဖြစ်နေတော့ပြည်내လေတွင်ဖို့လေမြန်မာတောင်းဝန်ဆိုလို့ရှိရင်ဒီစစ်သွားဒီဒုက္ခသည်စခန်းနေရာကတောင်းရတော့ရခိုင်ပြည်သူတောင်းဝန်ကလည်းလည်းတင်းယူလို့ရပြီးတော့မွတ်စလင်ဒီဒုက္ခသည်စခန်းမှာရှိရမွတ်စလင်တောင်းဝန်ကြရဲ့တင်းယူခွင့်တွေကိုအစိုးရအခွင့်အရေးရှိတဲ့ဘက်ရမယ်ဆိုတော့ဒါနှစ်ကြိမ်ရှိတာက
ဒီအပိုင်းဝိုင်းနဲ့ရာသီမှာဟိုလူမှုတိုင်းဝိုင်းနဲ့ရာသီမှာစီချအော်ဒီအစိုးရကလည်းလောက်ထားရပုံစံမျိုးလေးကျွန်တော်မြင်တယ်လို့အနောက်ပြည်ဗဒန်ထောက်တဲ့အနေနဲ့အနေနဲ့ကိုတရင်ယူခွင့်မပေးတာကလေးပဲဒါတဲ့လွန်လောင်းမှုဒီကိုစီစဉ်မှုနောက်ဆုံးအောင်တာလောက်တာလို့ကျွန်တော်လည်းမြင်သင့်ပါတယ်ချက်ခိုင်းပြီးနေကမွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့ပေါ်တ ပြည်နယ်ကောင်စီရဲ့အတီးပြူချက်တွေရယူရမယ့်သတင်းတွေမှာအတီးပြူချက်တွေအချက်လက်တွေရယူဖို့အခက်အခဲတွေရှိနေတယ်လို့လည်းရခိုင်အခြေစိုက်သတင်းတောက်တွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မှာလက်ရှိအချိန်အထိမွတ်စလင်ဒုက္ခသည်300000ကျော်နဲ့ရခိုင်စစ်ပေးဒုက္ခသည်300000ကျော်အထိရှိပါတယ်။အဲ့ဒီအထက်ကကိုဗစ်ကာကွယ်ဆေးထိုးဖို့သတ်မှတ်ထားတဲ့အသက်ပြည့်ပြည်သူတွေကိုကာကွယ်ဆေးထိုးပေးနေတာပါ။ဒီဩဂုတ်လအတွင်းမှာပဲရခိုင်စစ်ပေးဆောင်300000နဲ့မွတ်စလင်ဒုက္ခသည်200000ကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်ကောင်စီကပြောကြားထားပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်ကဒီမွတ်စလင်ဒုက္ခသည်စခန်းတွေထဲမှာကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေသတင်းရယူခွင့်ကန့်သက်ခံရတဲ့အပေါ်ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူတင်ပြပေးခဲ့တာပါ။တိုက်ပွဲတွေရက်ဆက်ဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းကအခြေအနေကိုလည်းတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မိုးကုန်းဒေသမှာစစ်ကောင်စီတပ်နဲ့ကိုကန့်တိုင်းသာ MNDAA အဖွဲ့တွေဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်မိုးကုန်းမြို့ပေါ်ကိုထွက်ပြေးလာကြတဲ့စစ်ပြေးထုတ်ကတဲ့900လောက်အထိရှိလာပါတယ်။ပန်ဆိုင်ဘက်မှာလည်းတနင်္လာနေ့ကဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြဆုံးတဲ့သတင်းတွေထွက်နေပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကိုငင်းချန်းပြောပြပါမယ်ရှင်။
တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်မုံကိုဒေသဘက်မှာဒီကနေ့အနည်းဆုံးတိုက်ပွဲ200ဖြစ်ပွားခဲ့တာပါလက်တလောတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုမုံကိုဒေသခံတယောက်က VOA ကိုအခုလိုပြောပါတယ
်ကိုမနခင်ကတော့နော်ကူပေါ့နော်နော်ကူနဲ့ဒီမိုးလုံးကြားထဲမှာဖြစ်တယ်ဗျလောလောဆယ်ဆယ်တော့နော်ကူမှာတန်ကြားနေတာပေါ့နော်တုံးကြီးတွေလည်းလည်းကြီးတွေကြားနေရတာတုံတုံနဲ့ပေါ့နော်ဒါပေမဲ့အခုနမ်ဟာကောင်းလို့အုပ်စုပေါ့ဗျနမ်ဟာဒီရွာရဲ့ဘန်ကုံအမဘဲအခုတော့ဖြစ်နေမယ်ကောနော်နမ်ဟာဘဲမှာတော့လက်နေကြီးတွေတိတ်မစားတော့ဘူးကောနော်လက်နေတွေတော့စားတော့ကြားလေးတွေအဲ့လိုမျိုးပေါ့
ဟေးမိုးလုံးကျေးရွာအုပ်စုဟာမုံကိုနဲ့ပန်ဆိုင်ကျူကုတ်အကြားမုံကိုမြို့အနောက်ဘက်မှာရှိပြီးတော့ကောင်းလုံးကျေးရွာအုပ်စုကတော့အရှေ့ဘက်မှာရှိတာပါဩဂုတ်လ29ရက်နေ့ကကောင်းလုံးကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နတ်ဟာရွာကဒေသခံ၄ဦးသေဆုံးခဲ့တယ်လို့လူရာနဲ့ချီပြီးမုံကိုမြို့ပေါ်တိမ်းရှောင်ခဲ့ရပါတယ်လက်ရှိမုံကိုမြို့ပေါ်မှာယာယီစစ်ဘေးဒုက္ခသည်စခန်း3ခုဖွင့်လှစ်ထားပြီးတော့ဒုက္ခသည်900နီးပါးရောက်ရှိနေတဲ့အကြောင်းကယ်ဆယ်ရေးဆောင်ရွက်နေသူတို့ကပြောပါတယ
်။ဟိုဒီနေ့လည်း3ရောက်တိုးတယ်။3ရောက်တိုးတာ။ဟိုဒီနေ့တော့ကျွန်တော်တို့အကုန်လုံး680ပတ်ဦးပေါ့။ကျန်ကအခု3ခုမှာပဲ။အာရှီချတ်ချ်မှာကျွန်တော်တို့နည်းနည်းဝါးဝန်းတို့အိုင်နာရွှေ့လာပြီ
။စစ်ဆောင်တွေကိုကချင်းနှစ်ချင်းဖရားကျောင်းလီစုဖရားကျောင်းနဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေမှာနေရာချထားပေးပါတယ်။ဒီလ28ရက်နေ့မှာတော့ပန်ဆိုင်ကျူကုတ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ MNDAA တပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးပန်ဆိုင်နဲ့နန်းဟူးရွာကြားမှာစစ်သားနဲ့အရဲသားအလောင်းတချို့ကိုတွေ့ခဲ့ရကြောင်းပန်ဆိုင်ဒေသခံတွေကပြောပါတယ
်။နန်းဟူးရဲ့နောက်ဆိုင်ကျားအလောင်းတွေတော့ပြင်းပါတယ်ကပြင်းလို့ရောက်တော့ဆိုတော့မပြေဘူး။ရွာသားဟွာရွာသားမှာတက်ရောက်ပါတယ်စစ်သားလည်းပါတယ်။လမ်းကြီးမှာပဲတွေ့တာပေါ့။ပါသာကမောင်းရတယ်လမ်းသေးမှာစစ်သားလေးလမ်းသေးမှာပြေးတာပြေးရတယ်ဟိုကျတားပြောလို့ဟာဆရာရောက်လာမို့ဟာရှိပါတယ
်ပန်ဆိုင်ဘက်မှာဒီနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းပြောပါတယ်လူမှုကွန်ရက်သတင်းစာမျက်နှာတွေမှာတော့စစ်ကောင်စီတပ်ကလို့ယူဆရတဲ့ရုပ်အလောင်း18လောင်းနဲ့အမျိုးသမီး2ဦးအလောင်းကိုတွေ့ရကြောင်းဖော်ပြထားပါတယ်ကိုကန့်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းတိုက်ပွဲဖြစ်ပွားစဉ်ရိုက်ကူးထားတဲ့ဗီဒီယိုတွေနဲ့တိမ့်စီရမိတဲ့လက်နက်တွေကြာဆုံးသူတွေကိုဖော်ပြထားပေမဲ့လည်းစစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိပါဘူး။မွန်ဂိုဒေသဘက်ကတိုက်ပွဲတွေနဲ့ပတ်သက်လို့ကတော့ဩဂုတ်လ28ရက်နေ့ကမွန်ဂိုဒေသဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးအရာရှိငယ်တအူးနဲ့စစ်တီတချို့ကြာဆုံးကြောင်းလက်နက်ခဲယမ်းတချို့ပျောက်ဆုံးကြောင်းတနင်္လာနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာပဲဒီအပိုင်းအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအများအပြားကြာဆုံးတယ်လို့မဟုတ်မမှန်ဝါဒဖြန့်တာတွေလည်းရှိနေကြောင်းထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေတဖန်ပြန်ပြီးတော့ပြင်းထန်နေတဲ့အခြေအနေကိုကိုကြီးညံကတင်ပြပေးခဲ့တာပါရှင်ဒီပေးကြုံရတဲ့မြန်မာနိုင်ငံအလဲပိုင်းကအခြေအနေကိုလည်းပြောပြပေးပါမယ်မြန်မာနိုင်ငံအလဲပိုင်းကဒေသတချို့မှာအခုရက်ပိုင်းအတွင်းမိုးများပြီးမြေနစ်ပိုင်းအိမ်တချို့ရေကြီးနေတဲ့အတွက်ဒေသခံတချို့ရေပေးလို့ရကိုယာယီပြောင်းရွှေ့နေကြပါတယ် စကိုင်းတိုင်းနဲ့မန္တလေးတိုင်းတွေကနေရာတချို့ရေပြည်တံကိုရင်ဆိုင်နေရတာပါမိုးလင်းကွက်သားနယ်စလာဗီရာဦးစီးဌာနကတော့နောက်ပိုင်းရက်တွေမှာမိုးနဲ့နိုင်ခြေရှိတယ်လို့ခန့်မှန်းပြောဆိုထားပါတယ်မြန်မာနိုင်ငံအလဲပိုင်းနေရာတချို့ကရေပြည်ကျုံနေရတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုမှတ်လိမ်မှာပြောပြပါမယ်ရှင်
မြန်မာနိုင်ငံအလဲပိုင်းဒေသတချို့မှာအခုရပိုင်တွင်မိုးဆက်တက်ရွာသွန်းနေတာကြောင့်ညနေပိုင်းကနေအိမ်တွေထဲအထိရေဝင်နေတာကြောင်းတချို့ဒေသခံတွေရေပေးလို့ရကိုပြောင်းရွှေ့နေကြရပါတယ်။မန္တလေးတိုင်းမိတီလာခိုင်ဝမ်တွင်းမြို့ကရပ်ကွက်တချို့နဲ့ကျေးရွာတွေမှာဆိုရင်မိုးရှိန်နဲ့ဝမ်တွင်းဆယ်ရီအမှတ်မြင့်တက်လာတာကြောင့်မနစ်တနင်္လာနေ့ည9:00ပိုင်းကစပြီးဒေသခံတွေရေပေးလို့ရစီကြောင်းနေကြပါတယ ไอ้หนาวสุยาเนี่ยฉี่ฉี่เลยโหลตันนี่ทุกข์ปราหิตาลุมุกุญีอะตินตาวันชื่อตะตูก็เปล่าว่าเลยอือตะชู่ยัวลงตะกะมันไม่เป่าเลยอ่ะแต่แม้หูช้องเนี่ยเมจินเนี่ยเนี่ยดิมาเนาะตลอดนี่เนี่ยดิอันนี้เนี่ยตะญาเรยัวเอาไม่ตลอดอีเนี่ยอะไรเนี่ยตีนี่ป่ารู้อยู่เตเจ้าตาโหลไม่ชื่อเลยอ่ะแต่แม้หูเยอะก็ตะชู่ไอ้นี่มาคาหลอกดิขึ้นไปแล้วตะชู่ไอ้นี่มาတော့ดิอเนิ่มไม้ไอ้นี่มาတော့ เย็นซุ้งหลอกดิขึ้นมาเนาะแต่แม้ตลอดเนี่ยๆก็ดิโหป่องชีตะลงตลอดเนี่ยๆก็ดิอเน้นขันอะไรตลอดเนี่ยอะหลอกชื่อขึ้นเลยเนี่ยครับทีนี้มันน่ะขึ้นมาจองแล้วโหเซยนี่ไล่ไปแล้วจี้บ่เนาะไอ้นี่ไปดิชาไล่นี่ล่ะเอาเป็นเราจองดีนี่นี่เนี่ยแกมาเนี่ยซะอยู่ดูมุลูหลูแลหลูแลเนี่ยเกษตรนี่แน่ๆเลยโหไอ้ตัวไล่นี่ล่ะเนาะตลอดเนี่ยก็ไอ้หนองสู้เราคันแม้งเนี่ยก็เราง้าอย่างเนี่ย 9 อย่างจะหลอกชื่อผมเนี่ยเลยครับชีวิตหลุดยาจองเนี่ยดูเรื่อยตัวปราหิตาอลุษณฤาสายเอตอกเยกุญีไปนี่ล่ะဖြစ်ไป
စကိုင်းတိုင်းမော်ရမြို့မှာလဲဒီကနေ့ထိမိုးစက်တိုက်ရသောမူတွေကြောင့်ရက်ွက်တချို့မှာနေထိုင်သူတွေရေပင်းလွရပြောင်းရွှေ့နေကြပါတယ်မြို့အဝင်မှာရှိတဲ့ကျူးကျော်ရက်ွက်တင်တဲ့နန်းနဝနယ်မြေရှစ်ဘက်မှာရေတက်နေပြီးတချို့အနေပိုင်းကနေအိမ်တွေရေမြုပ်သွားတယ်လို့လဲအဲ့ဒီအနေဝင်စင်မှာနေထိုင်သူတူကပြောပါတယ်ဒီဘေးနေတဲ့အင်ဂျင်အရိပတ်မှာရှစ်ဆယ်ဝန်းကျင်လောက်ရှိရပြနေ့သွားတဲ့အင် ဒီလိုရှိတယ်ပြလို့တဲလေးတူတူပြန်ထိုးပြီးတော့လေတင်းနေပြတာရောအဲ့ဒီဘက်ပိုင်းတော့မရှိဘူးဒါပေမဲ့အခုလာမိုးရွာတော့မှုများတော့ကြောင့်မို့အဲ့ဒီဆေးရပေါက်ချတာကြောင့်မို့ပါလေ။တကယ်ဒေသမှာလည်းပြီးခဲ့တဲ့တောက်ကြဏီကစပြီးရက်ွက်တချို့မှာရေးပေးကြုံခဲ့ပါလေ။မနေ့ညကမိုးရွာတော့တဲ့အချိန်ကြောင့်တန်ပြန်စွာဖျားနေရန်ဒီနေ့မနေ့ပြူကြခဲ့ပါလေ။ ဒီကနေ့မနေ့အစောပိုင်းမှာလည်းမိုးရွာတဲ့အချိန်နဲ့ချောင်းရေရှမ်းပြီးမြို့တွေကရက်ွက်တချို့မှာရေကြီးတဲ့တန်းခတ်နေရတယ်လို့ဒေသခံတွေကပြောပါရယ်။မုတ်တုံနောက်ပိုင်းကာလနဲ့မုတ်တုံလေအားနေရင်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာမိုးများလေးရှိပြီးနောက်ပိုင်းရက်တွေမှာတော့မိုးနဲ့လာနိုင်ခြေရှိတာမို့ရေပေးအန္တရာယ်ဆိုရင်ကြမရှိသေးဘူးလို့မိုးလေဝသနဲ့ဇလပေတာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦး
ဒီပြည့်အမှတ်ဘယ်လောက်ရောက်ပြီးပေါ့လေအားရင်းရင်ဟိုဒီရိုးရိုးလောက်ကြုံနေပြီးစာအနေနဲ့ရှင်းနိုင်နေမရှင်းနိုင်ဆိုတော့သူတို့ထုတ်ပြန်ပေးနေကြပါဘောနော်အဲ့တော့ဒီဆယ်ရဲ့ထုတ်ပြန်ချက်တွေလည်းနားထောင်ဖို့လိုတယ်သို့တော်မိုးရွာသမိုးရွာတော့လည်းဘာတွေသားရရတော့ဒီတကယ်တဲ့ရပိုင်းကတော့များတာပေါ့လေနောက်ပိုင်းတော့နည်းနည်းလေးပြန်ရော့သွားမယ်ဆိုတော့သိဆိုးရင်ရတဲ့အနေအထားတော့မတွေ့ရ
ဒီနေ့တော့ကျွန်တော်တို့ရဲ့အနေနဲ့အနည်းငယ်ကင်းကင်းနဲ့ဂုံတိတ်ခါရှိရှိနေနဲ့အောင်လို့မုစလင်တို့ကဒီနေ့တော့ကျွန်တော်တို့ရဲ့အနေနဲ့အနည်းငယ်ကင်းကင်းနဲ့ဂုံတိတ်ခါရှိရှိနေနဲ့အောင်လို့မုစလင်တို့ကဒီနေ့တော့ကျွန်တော်တို့ရဲ့အနေနဲ့အနည်းငယ်ကင်းကင်းနဲ့ဂုံတိတ်ခါရှိရှိနေနဲ့အောင်လို့မုစလင်တို့ကဒီနေ့တော့ကျွန်တော်တို့ရဲ့အနေနဲ့အနည်းငယ်ကင်းကင်းနဲ့ဂုံတိတ် ်သိဆုံးခဲ့ပါတယ်ရှင်
။မြန်မာနိုင်ငံလေပိုင်းဒေသတို့ကရေပိအချိန်ဒီရှန်ကုန်ကလာတဲ့သတင်းမက်အလိမ်မှာပြပြခဲ့တာပါ။ဖြူမြန်မာပိုင်းစစ်စင်ရဲ့အင်္ဂါနေ့ညစစ်စင်တွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်။မကြာခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ကျနိုင်မှာတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဆောင်ပါနဲ့အင်္ဂါညစကဝိုင်းစစ်စင်တွေကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ပါရှင်။
ဒီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/3 36FAPFE နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်မှာ application ရယူနိုင်ပါတယ်နော်။ View American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာညချမ်းပါရှင် View American တန်ရဲ့ August 31ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ပါပူးတဲ့တင်ဆက်ပေးနေတဲ့ Smart Radio Radio အစီအစဉ်တွေကို Line to Meter 31 32နဲ့58တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ American နိုင်ငံရဲ့အချောင်းတိကောင်းစရာအစီအစဉ်နဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ် MCCOC ရဲ့ COVID-19 ကာကွယ်ဆေးထိုးအစီအစဉ်အကြောင်းကိုဆွေးနွေးထားတဲ့အင်္ဂါညသကဝိုင်းအစီအစဉ်ကိုမကြာခင်မှာတင်ဆက်ပေးပါမယ်။အခုကတော့ဒီအာရှဒေသရဲ့အထင်ကရရေမိုမက်ဆီဆီဆုဒီနှစ်ဘယ်သူတွေရသွားသလဲကြည့်အောင်ပါရှင်။အထင်ကရဆုတစုဖြစ်တဲ့ရေမိုမက်ဆီဆီဆုဒီနှစ်2022ခုနှစ်အတွက်ရရှိသူတွေကိုဒီကနေ့မှာကြေညာပါတယ်။ဆုရတဲ့သူတွေအထဲမှာမြန်မာအပါအဝင်အရှိတောင်အာရှကဒုက္ခသည်တွေရဲ့ဘဝတွေပြန်လည်တိဆောက်ရေးအတွက်နှစ်ပေါင်းများစွာလုပ်ကင်နေတဲ့သူတယောက်အပါအဝင်ဆုရှင်9ယောက်ကိုရွေးချယ်ခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းကြောင့်မအေးအေးမှာကပြောပြပေးပါမယ်ရှင်
။အာရှမှာလူမှုအတိုင်းဝိုင်းတွေအတွက်ကိုကျိုးစွန့်ဆောင်ရွက်နေတာကိုအတိအမှတ်ပြုတဲ့ရေမွန်မက်ဆေးဆေးဆုရရှိသူတွေကိုဒီကနေ့အွန်လိုင်းအခမ်းအနားလုပ်ပြီးကြေညာခဲ့ပါတယ်။ကဏ္ဍအသီးသီးအတွက်ဆုပေးဖို့ရွေးချယ်ခံရသူ9ယောက်ကိုရေမွန်မက်ဆေးဆေးဆုရွေးချယ်ရေးအဖွဲ့ကကြေညာခဲ့တာပါ။ငြိမ်းချမ်းရေးနဲ့ဆိုင်တဲ့ကဏ္ဍတွေအတွက်ဆုရရှိသူတွေကတော့အဖိနှိပ်ခံရသူတွေ၊လက်နက်ကင်ပဋိပက္ခတွေ၊သဘာဝဘေးဒဏ်တွေကြောင့်ဒုက္ခရောက်သူတွေကိုနှစ်ပေါင်းများစွာကူညီပေးနေတဲ့အာရှမှာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုလုပ်နေသူစတီဗင်မန်စီဖြစ်ပါတယ်။သူတည်ထောင်ထားတဲ့ CFSI အဖွဲ့အစည်းဟာမြန်မာနိုင်ငံကအပါအဝင်အရှိတောင်အာရှကဒုက္ခသည်တွေရဲ့ဘဝတွေပြန်လည်တည်ဆောက်ရေးအတွက်ကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ CFSI ဟာဖွဲ့စည်းတဲ့ကစလို့နိုင်ငံပေါင်း48နိုင်ငံကဒုက္ခသည်တွေကိုအကူအညီပေးခဲ့တာတွေအပြင်လူမှုရေးလုပ်ငန်းတွေနဲ့ဆိုင်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်ဖို့လူပေါင်း300ကျော်ကိုတက္ကသိုလ်ဘွဲ့ရတွေဖြစ်အောင်ကူညီပေးခဲ့ပါတယ်။ဒီထဲမှာဖိလစ်ပိုင်၊ဗီယက်နမ်၊အင်ဒိုနီးရှား၊မြန်မာစတဲ့နိုင်ငံတွေကပါဝင်ပါတယ်။အခုလိုမျိုးအာရှတိုက်ရဲ့နိုဘယ်ဆုလို့တောင်တင်စားခံရတဲ့ရေမွန်မက်ဆေးဆေးဆုရရှိတဲ့အတွက်သူတို့ရဲ့အလုပ်တွေပို့ပြီးတော့လုပ်သွားနိုင်မှာဖြစ်တယ်ဆိုပြီးစတီဗင်မန်စီကအခုလိုပြောကြားခဲ့ပါတယ
် We not just I will use this platform to promote peace and human rights as well as
ခုလိုရေမွန်မက်ဆေးဆေးအဖွဲ့ကအတိအမှတ်ပြုတဲ့ဆုရှင်တရားအနေနဲ့ရင်းချမ်းရေးနဲ့လူ့အခွင့်အရေးမြင့်တင်ရေးလုပ်ငန်းတွေကိုဆက်လုပ်သွားပါမယ်အခြေတော်အရှာကဒုက္ခတင်တဲ့အိုးရင်ဆွန့်ခွာထပ်ပြေးနေရသူတွေရဲ့ဘဝတွေကောင်းမွန်တိုးတက်ရေးကိုပို့ပြီးစူးစမ်းလှုပ်ဆောင်သွားပါမယ်ကျွန်တော်ရဲ့အကူအညီနဲ့လူတွေရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ဖို့ကူညီတဲ့အလုပ်တွေကိုနောက်အနှစ်40ကြာတဲ့အထိဆက်ပြီးလုပ်သွားမှာပါ။ဒီထက်တောင်နှစ်တွေကြာအောင်ဆက်လုပ်သွားနိုင်မယ်လို့ထင်ပါတယ်။ကျေးဇူးတင်ပါတယ်
။2021ခုနှစ်အတွက်ဆုရရှိသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအမျိုးသမီးသိပ္ပံပညာရှင်မျိုးဆက်သစ်တွေအတွက်လမ်းဖောက်ပြိုးထောင်ပေးခဲ့သူလည်းဖြစ်အိုးအိမ်မဲ့တွေကိုဗစ်ကာကွယ်ဆေးထိုးနိုင်ရေးအပါအဝင်လူတိုင်းကာကွယ်ဆေးထိုးနိုင်ရေးကြိုးပမ်းဆောင်ရွက်ခဲ့တဲ့သိပ္ပံပညာရှင်အမျိုးသမီးဖီဒါစီကက်ထရီပါကစ္စတန်နိုင်ငံကစီးရဲမွေးတည်မှုပပျောက်ရေးမှာကြိုးစားဆောင်ရွက်သူမိုဟာမက်ဖိလစ်ပိုင်နိုင်ငံကတငါတယ်တွေအတွက်ရေရှည်ခံငါးလုပ်ငန်းနဲ့အသက်ဝေးဝမ်းကြောင်းမှုအတွက်ကြိုးပမ်းခဲ့သူရိုဘတ်တူဘယ်လွန်တို့အပါအဝင်အင်ဒိုနီးရှားနိုင်ငံမှာလွတ်လပ်တဲ့မီဒီယာအဖွဲ့အစည်းပေါ်ပေါက်လာရေးဦးဆောင်လှရှားပြီးသတင်းလုပ်ငန်းအခင်းအကျင်းတွေပြောင်းလဲစေအောင်အားထုတ်ဆောင်ရွက်ခဲ့တဲ့ Watchdog ဆိုတဲ့မှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့မီဒီယာလုပ်ငန်းတို့ဆုရရှိသွားခဲ့ကြပါတယ်။သတင်းမှန်ပေါ်ပေါက်ရေးစုံစမ်းမှတ်တမ်းရုပ်ရှင်တွေရိုက်ကူးနေတဲ့ Watchdog Media လုပ်ငန်းက Director Kraya Beck ကဆုရရှိတဲ့အပေါ်မှာအခုလိုတုံ့ပြန်ပါတယ်
။ We are grateful to broader community who support us to move forward.
ကျွန်တော်တို့လုပ်ငန်းတွေရှေ့ဆက်လုပ်နိုင်ဖို့အားပေးတဲ့အတိုင်းဝိုင်းတွေကိုကျေးဇူးတင်ပါတယ်။အခုလိုဆူရတဲ့ဝမ်းသာစရာစိတ်လှုပ်ရှားမှုကိုအားလုံးကိုလွှမ်းခြုံသွားစေမယ်လို့မျှော်လင့်ပါတယ်။ဆူရရှိတဲ့အတွက်ကျွန်တော်တို့အနေနဲ့အများကြီးထက်လေ့လာပြီးလူသားတွေအတွက်အကူအညီပေးသွားနိုင်မှာဖြစ်ပါတယ်
။တို့လုပ်ငန်းက2021ခုနှစ်ကစလို့လူအခွင့်အရေးလူမှုတရားမျှတမှုတွေလူမှုအပြောင်းလဲတွေနဲ့ဆိုင်တဲ့မှတ်တမ်းရုပ်ရှင်တွေကိုစတင်ရိုက်ကူးပြသခဲ့တာပါအင်ဒိုနီးရှားမှာအဓိကမီဒီယာကြီးတွေကဖော်ပြခြင်းမရှိခဲ့တာတွေကို ဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံအခြေစိုက်ရီမွန်မက်ဆေးဆေးဖောင်ဒေးရှင်းကပေးတဲ့စုကိုမြန်မာနိုင်ငံကဆုရှင်ခုနှစ်ယောက်ရရှိခဲ့ပူပါတယ်2009ရာငါးဆယ်ကိုခုနှစ်ကတီတီလုစ်နဲ့အီဝတ်လောယုံတို့ပထမဦးဆုံးရွေးချယ်ချီးမြှင့်ခံရပါတယ်2020မှာဒုက္ခသည်တွေနဲ့ရွှေပြောင်းလို့တမားတွေအတွက် ကျမ်းမာရေးစောက်ရှောက်မှုအကူအညီပေးသူဒေါက်တာစင်တရာမောင်2009ခုနှစ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူကစောဝါ2013ခုနှစ်မှာကချင်အမျိုးသမီးငင်းညာရေးတိဆောက်သူစိုင်းယော်လက်ဖိုင်နဲ့2019ခုနှစ်မှာပရိဒတ်လုပ်ငန်းတွေကိုလုပ်တဲ့ရုပ်ရှင်တရုပ်ဆောင်ဦးကျော်သူ2019ခုနှစ်မှာတော့သတင်းမှန်တွေကိုဖော်ထုတ်တဲ့မြန်မာနောင်က တရင်းသမားကိုစီဝင်းတို့ချင်းချင်းခံရတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့တတိယမြောက်သမ္မတရေမွန်မက်ဆေးဆေးရဲ့ခေါင်းဆောင်မှုကိုဂုဏ်ပြုတဲ့အနေနဲ့2009ရာ50ခုနှစ်ကစလို့အာရှတလွားကကိုကျိုးစွန်ပြီးအများပြည်သူအကျိုးအတွက်ဆောင်ရွက်နေသူတွေသဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးအတွက်ဆောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးနှစ်စဉ်ချင်းမြင့်လာခဲ့တာအ
ဆောင်မအေးမှတင်ကြခဲ့တာပါရှင်အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေတဲ့အာဖဂန်ရေးနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုပြောပြပေးပါမယ်ဒီကနေ့ဩဂတ်စ်လ31ရက်နေ့ဟာအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနောက်ဆုံးထားထွက်ခွာဖို့သမ္မတဂျိုးဘိုင်ဒန်ကသတ်မှတ်ထားတဲ့နေ့ဖြစ်ပါတယ်အာဖဂန်ကနေလူပေါင်း 132,000 ကိုအမေရိကန်နဲ့ညွှန်ပေါင်းတပ်ဖွဲ့ဝင်တွေကကယ်ထုတ်ပေးခဲ့တာမှာအမေရိကန်နိုင်ငံသား 9,400 လည်းပါပါတယ်။ဒီကြောင့် VO ရဲ့ပင်လယ်ကွန်သတင်းတောက်ကာလာဘတ်သတင်းပေးပို့ချတာကိုကိုစောဝင်းလိုင်းပြောပြပါမယ်ရှင်
။အာဖဂန်နစ္စတန်ကနေအမေရိကန်တပ်သားတွေအခုလိုထွက်ခွာလိုက်တာနဲ့အတူအမေရိကန်တို့ရဲ့တပ်တန်းအခြေစုံစစ်ပွဲလည်းအဆုံးသတ်သွားပါပြီ
။ The military mission is over.A new diplomatic mission.
စစ်စင်ရေးတွေကတော့ပြီးဆုံးသွားပြီဖြစ်တာကြောင့်တန်တမန်ရေးလှုပ်ဆောင်မှုတွေစတင်ပါမယ်။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအမေရိကန်တို့ရဲ့အာဖဂန်စစ်ပွဲတွေပြီးဆုံးသွားပြီဖြစ်ကြောင်းပြောသွားတာပါအမေရိကန်တို့က2000ခုနှစ်မှာတိုက်ထုတ်လိုက်တဲ့တာလီဘန်တွေကတနတ်တွေပစ်ပေါက်ပြီးလမ်းမတွေပေါ်မှာအောင်ပွဲခံကြတဲ့တချိန်ထဲမှာပဲအမေရိကန်တပ်တွေပြန်ရုပ်သိမ်းရေးကိုကြီးကြပ်ကုတ်ကဲခဲ့ရတဲ့ဗိုလ်ချုပ်ကြီးကပင်တဂွန်စစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ
် There's a lot of heartbreak associated with this departure We did not get everybody
ဘူးလို့တပ်ဖွဲ့တွေပြန်ရုပ်သိမ်းတာနဲ့အတူစိတ်မကောင်းစရာတွေလည်းအများကြီးရှိခဲ့ပါတယ်ကျွန်တော်တို့ခေါ်ထုတ်ခြင်းတဲ့သူအားလုံးကိုမခေါ်ထုတ်နိုင်ခဲ့ပါဘူး
။ဗိုလ်ချုပ်ကြီးဖရန့်မက်ကင်ဇီပြောသွားတာပါ။အမေရိကန်ကအာဖဂန်မှာရှိတဲ့တန်တမာလုပ်ငန်းတွေကိုကာတာနိုင်ငံကိုရွှေ့လိုက်ပြီးကြံနေတဲ့အမေရိကန်နိုင်ငံသား250နဲ့တခြားအာဖဂန်နိုင်ငံသားတွေထွက်ခွာနိုင်ရေးအတွက်ဆက်လက်ဆောင်ရွက်ပေးသွားမှာပါ။ကြံနေတဲ့သူတွေကိုရက်အကန့်အသတ်မရှိကယ်ထုတ်ပေးသွားမယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ
်။ Many are still there. Our commitment to them has no deadline.
လူတွေအများကြီးကြံခဲ့ပါတယ်သူတို့ကိုကယ်ထုတ်ပေးမယ့်ရက်ဟာအကန့်အသတ်မရှိပါဘူ
းကယ်ဆယ်ရေးအစီအစဉ်အစပိုင်းကရုံးရင်းဆန်ခတ်ဖြစ်မှုတွေအတွင်းတည်ဆုံခဲ့ကြတဲ့အာဖဂန်နေအပါအဝင်ကယ်ဆယ်ရေးကာလအတွင်းစုစုပေါင်းတည်ဆုံသူဘယ်နှဦးရှိတယ်ဆိုတဲ့စာရင်းအတိအကျကိုတော့မသိရသေးပါဘူးအောက်ဂိုလာ26ရက်နေ့က ISIS-K အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ဦးနဲ့အာဖဂန်တရားကြောတည်ဆုံခဲ့တယ်လို့အောက်ဂိုလာ29ရက်နေ့မှာ ISIS-K အဖွဲ့ရဲ့ကားကိုအမေရိကန်ကလေကြောင်းကတိုက်ခိုက်ခဲ့စဉ်အာဖဂန်တချို့ထပ်မံတည်ဆုံခဲ့ပါသေးတယ်။တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အင်ဗျူရောပြောခွင့်ရဂျန်ဆာကီကအခုလိုပြောပါတယ
်။ A day or a week where you lose 13 service members is
တပ်ဖွဲ့ဝင်73ယောက်ကြာဆုံးရတဲ့နေ့ဒါမှမဟုတ်တည်င်းပတ်ဟာတမရတအူးအတွက်အဆိုးဝါးဆုံးနေ့တစ်နေ့ပါ။
တပ်ဖွဲ့ဝင်တွေရုပ်သိမ်းမှုသူ့ရဲ့ဆုံးဖြတ်ချက်အတိုင်းတမရကဆက်လက်ရပ်တည်သွားမယ်လို့အင်ဂျူရောပြောခွင့်ရဂျန်ဆာကီကပြောပါတယ်။နှစ်ပေါင်း20ကြာခဲ့တဲ့အာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင် 2,400 ကြာဆုံးခဲ့ပါတယ်။အမေရိကန်တို့ကအယ်ခေရာခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုတုတ်တင်နိုင်ခဲ့ပြီးအယ်ခေရာအကြမ်းဖက်အဖွဲ့ကအမေရိကန်ကိုအကြမ်းဖက်တိုက်ခိုက်မှုတွေဆက်လုပ်မှာကိုကာကွယ်ဟန့်တားနိုင်ခဲ့ပါတယ်။ဒါပေမဲ့တည်ငြိမ်တဲ့အစိုးရတရားကိုဖွဲ့စည်းနိုင်ခြင်းမရှိသလိုတာလီဘန်တွေကိုခုခံတိုက်ခိုက်နိုင်တဲ့စစ်တပ်တစ်ခုတိစောက်ပေးနိုင်ခြင်းမရှိတာတွေကြောင့်အမျိုးသမီးတွေအပါအဝင်အာဖဂန်အဖွဲ့အစည်းတွေကတိုးတက်အောင်လှုပ်ဆောင်နိုင်ခဲ့တာတွေဆုံးရှုံးရတာအမေရိကန်တွေကိုကူညီခဲ့သူတွေအတွက်အန္တရာယ်တွေနဲ့ရင်ဆိုင်ရမှာတွေအပေါ်အမေရိကန်တွေကစိုးရိမ်ပူပန်နေကြပါတယ်ခင်ဗျာ
ကိုစုံဝင်လိုက်ပြောပြပေးခဲ့တာပါရှင်။တဆက်သေးပဲဒီအာဖဂန်အရေးအမေရိကန်ရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပေးပါမယ်။အာဖဂန်နစ္စတန်ကနေထွက်ခွာလူတွေကိုအမေရိကန်နဲ့မဟာမိတ်တွေကလေယာဉ်နဲ့ကယ်ဆယ်ပေးနေတာဒီသတင်းပတ်အတွင်းအဆုံးသတ်ဖို့ရှိနေတဲ့အချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဒီဖြစ်ရဲ့အပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့တချို့ကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။ ကဘူးလီစိတ်မှာကယ်ဆယ်ရေးဆောင်ရွက်နေတဲ့အတွင်း ISIS တွေကပုံခွဲတိုက်ခိုက်တာကြောင့်အမေရိကန်တပ်ဖွဲ့ဝင်တချို့နဲ့အာဖဂန်အရက်သားတွေလည်းသေဆုံးခဲ့ပါတယ်။ဒါပေမဲ့လည်းလူပေါင်း 300 ချီအာဖဂန်ကနေကယ်တင်နိုင်ခဲ့တဲ့အကြောင်းဘိုင်ဒန်အစိုးရကပြောဆိုထားပါတယ်။မီရှယ်ကွင်းပေးပို့တဲ့သတင်းကိုဒီသတင်းပေအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်မှာကိုအောင်ကတင်ဆက်ထားပါတယ်ရှင်။
ဒီအာဖဂန်နစ္စတန်ကကျေစည်လုံငန်းတွေဆုံးသက်မယ်လို့ကနဦးပိုင်းကပြောထားပေမဲ့လည်းအမေရိကန်နိုင်ငံသားတွေနဲ့မဟာမိတ်အာဖဂန်တွေနိုင်ငံကထွက်ခွာနိုင်ဖို့ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ဘိုင်ဒန်ဆိုရကပြောပါတယ်။တာလီဘန်ထိတ်တန့်အကြီးအကဲတဦးကလည်းအနာဂတ်ကာလမှာနိုင်ငံရဲ့ခြားကိုထွက်ခွာလူတွေကိုထွက်ခွာခွင့်ပြုမယ်ဆိုပြီးပြောထားတာကြောင့်ဒီပေါ်အားလုံးကစောင့်ကြည့်နေပါတယ်
။ 114 countries have made very clear
တာလီဘန်တွေအနေနဲ့ဩဂုတ်လ31ရက်နေ့ကျော်သွားရင်တောင်မှလွတ်လပ်စွာခရီးသွားလာခွင့်ပြုလိုက်မယ်လို့နိုင်ငံပေါင်း114နိုင်ငံကမျှော်လင့်ထားကြောင်းရှင်းလင်းပြတ်သားစွာပြောဆိုထားပါတယ်
။လူငယ်တဲ့သတင်းပတ်အတွင်းကပူးလေးစိတ်မှာအသေးခံဘုံခွဲသမားတွေရဲ့လက်ချက်ကြောင့်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်73ဦးဒိုဗာလီဒါစ်ကန်ကိုတနင်္ဂနွေနေ့ကရောက်ရှိလာစဉ်မှာသမ္မတဘိုင်ဒန်ကလေးစိတ်မှာဂုဏ်ပြုခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းအာဖဂန်တရားကျော်လည်းသေဆုံးသွားပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကဆုတ်ခွာချိန်မှာ NLA များပြီးရုံးရင်းဆန့်ကပ်မှုတွေကျင်းပမှာဖြစ်ပေမဲ့လည်းလူငယ်တဲ့သတင်းပတ်တွေအတွင်းလူပေါင်း3000ကျော်ကိုအောင်မြင်စွာကယ်ထုတ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဝေဖန်သူတွေကတော့ဘိုင်ဒန်ဟာ NLA ကြီးလို့နဲ့အမှားယွင်းတွေလုပ်ခဲ့တယ်ဆိုပြီးပြောပါတယ်။ Republican ထက်လွတ်တော် Matt Lindsey Graham က CBS Face the Nation အစီအစဉ်မှာအခုလိုပြောပါတယ
်။ President Biden said that he wanted to take this Afghanistan
off. နောင်တလာမဲ့သမ္မတတွေအတွက်ဝင်တော့ဝင်ဖို့မဖြစ်အောင်အာဖဂန်နစ္စတန်ကနေဆုတ်ခွာမယ်ဆိုပြီးသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့သူလုပ်ခဲ့တာကအဲ့ဒါကြီးဆန့်ကျင်ဘက်ပါ။နောင်နေ့20အတွင်းအမေရိကန်သမ္မတတွေဒီကိစ္စကိုရှင်းဆိုင်ဖြေရှင်းအောင်မှာပါ။
အမေရိကန်ထောက်လှမ်းရေးအစီအစဉ်ခန်းစာတွေရအာဖဂန်နစ္စတန်မှာရှိတဲ့အကြမ်းဖက်အဖွဲ့တွေအနေနဲ့လက်ဦးမှုယူတိုက်ခိုက်နိုင်မယ့်အနေအထားမှာရှိမနေဘူးလို့ဘိုင်ဒန်ဆိုရကပြောပါတယ်။ဒါပေမဲ့လည်းရည်ရှိမှာတော့ပြန်အင်အားကောင်းလာနိုင်မယ့်အပေါ်စိုးရိမ်မှုတွေရှိနေပါတယ
်။ What we have proven over time in other countries and
အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအန္တရာယ်တွေကိုအမေရိကန်စစ်နေတဲ့တပ်ဖွဲ့ဝင်တွေမလွတ်ပဲနဲ့တခြားနိုင်ငံတွေအထိကိုလိုက်လံနိုင်နိုင်ကြောင်းသက်သေပြပြပါပြီ
။အမေရိကန်အနေနဲ့ရှေ့လျှောက်အာဖဂန်နစ္စတန်ကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်ပေမဲ့တန်တမာတွေတော့ဆက်ထားမှာမဟုတ်ဘူးလို့ပြောပါတယ
် We're going to have to see exactly what happens in the
နာမည်တရင်ပတ်တွေလာပိုင်းနေအတွင်းတာလီဘန်တွေဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေအပါအဝင်သူတို့ဘယ်လိုရပ်တည်ဆောင်ရွက်သွားမလဲဆိုတာကိုတွေးကြရပါလိမ့်မယ်
နှစ်20ကြာအမေရိကန်တပ်တွေအခြေချခဲ့တဲ့အာဖဂန်နစ္စတန်ရဲ့ပုံမှန်ဆက်ဆံရေးပြန်ထားရှိလို့ရနိုင်မယ့်အခြေအနေကိုလည်းစောင့်ကြည့်ခက်ခက်သွားမှာဖြစ်သောလုံခြုံရေးဆိုင်ရာ
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ View American တန်ရဲ့အင်ကာညရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကတော့အင်ကာညစကဝိုင်းတင်ဆက်ဖို့အလဲကြပါပြီ။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးနိုင်ဖို့အစီအစဉ်လှုပ်ဆောင်ခဲ့တာမှာမြန်မာနိုင်ငံသားတွေသာမကမြန်မာနိုင်ငံမှာလက်ရှိရှိနေတဲ့နိုင်ငံခြားသားတွေထဲမှာပါဆေးထိုးခြင်းကြတဲ့သူတွေရှိတာကိုတွေ့ရတယ်လို့မြန်မာနိုင်ငံတရုတ်ကုန်သည်များအစဉ်ချုပ် MCCOC ရဲ့ကိုတူကိုထကိုဗစ် -19 ကာကွယ်ဆေးထိုးနိုင်ရေးလုပ်ငန်းကော်မတီပြန်ကြားရေးတာဝန်ခံကိုတန်းထွတ်အောင်ကဗီဒီယိုကိုပြောပါရယ်ကိုဗစ် -19 ရောဂါကိုကာကွယ်နိုင်ဖို့ဘယ်လိုကာကွယ်ဆေးကိုပဲဖြစ်ဖြစ်ထိုးကြပါလို့လဲသူကတိုက်တွန်းပါရယ်ကိုတန်းထွတ်အောင်ကိုကိုတော်တော်သိန်းကဆက်သွယ်မြင်းမြန်းထားပါရယ်ရှင
်ကိုတန်းထွတ်အောင်ပြန်တွေ့ရတာဝမ်းသာပါရယ်ဒီနေ့ဆက်သွယ်မြင်းမြန်းဝင်ပြတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်အလုပ်တွေရှုတဲ့ကြားကအချိန်ပေးပြီးတော့ဆက်သွယ်မြင်းမြန်းဝင်ပြတာနော
်ဆ
ိုတော့ဒီကိုတန်းထွတ်အောင်ပါဝင်ပြီးတော့လှုပ်ဆောင်နေတဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ်ပေါ့နော်မြန်မာ Chinese Chamber of Commerce MCCOC ဒီ MCCOC ကပြီးခဲ့တဲ့ရက်ပိုင်းတွေမှာတရုတ်နိုင်ငံကနေပြီးတော့ Sinopharm COVID ကာကွယ်ဆေးကိုသွားပြီးတော့ယူလာတယ်ယူလာပြီးတော့မြန်မာပြည်မှာထိုးနှံ့ကျင်တဲ့လူတွေကိုအခကြေးငွေနဲ့ထိုးပေးတယ်ဆိုတဲ့အစီအစဉ်ကျွန်တော်သိထားပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ပထမဦးဆုံးစိတ်ဝင်စားတဲ့မိကုံကဟလာအခုလိုမျိုးတရုတ်နိုင်ငံကိုသွားပြီးတော့ Sinopharm ကာကွယ်ဆေးဝယ်မယ်ငါတို့ဟလာပြီးတော့မြန်မာပြည်မှာငါတို့ပြန်ထုတ်ပြမယ်ဆိုတာမျိုးကိုဘယ်လိုများစိတ်ကူးရခဲ့ကြတာပါလဲကိုတတော
်ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံတရုတ်ကုန်တွေကအသိချိုးပါမယ်နော်ဒီ COVID ရောဂါတိုက်ခိုက်ရေးလုပ်ငန်းစဉ်တွေတော့စိတ်မပါဘူး ဒီ2020ခုနှစ်ဒီကိုဗစ်ပထမလိုင်းမြန်မာနိုင်ငံကိုစပြီးဟိုရိုက်ခတ်စဉ်ကလေးကကျွန်တော်တို့ဒီနိုင်ငံတော်ရဲ့ကိုဗစ်ရောဂါတိုက်ခိုက်ရေးလုပ်ငန်းစဉ်တွေနဲ့ဒီဘုံကြီးเจ้าများတီလာရှင်เจ้าများဆေးရုံများအသင်းအဖွဲ့များနောက်ကိုဗစ်ကုသရေးစင်တာများကိုပေါ့နော်အလူငွေတွေနောက်ပြီးတော့ mask တွေ PPE တွေနောက်ကိုအခုအချိန်တိုင်းကိရိယာတွေအဲကွန်းတွေစသည်များပေါ့နော်လှူဒန်းခဲ့ပါတယ်နောက်လွန်ခဲ့တဲ့လအနည်းငယ်လောက်ကမြန်မာနိုင်ငံမှာရှိတဲ့ဒီတရုတ်နိုင်ငံသားများကိုတရုတ်တန်ရုံကလေးပြောကက်ကွယ်စီးထိုးပြည့်အစီအစဉ်လေးတခုရှိရပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းကိုဗစ်ရောဂါလည်းကိုဗစ်ရောဂါကြောင့်ပေါ့နော်အသက်ပေးလိုက်ရတဲ့သူတွေလည်းမနှဲတော့ပါမနှဲဘူးပေါ့နော်အဲ့ဒီအချိန်မှာကျွန်တော်တို့ဥက္ကဋ္ဌလေးပြီးတော့ဒီမြန်မာနိုင်ငံအတွင်းမှာနေထိုင်ရရှိတဲ့သူတွေကိုလူမျိုးမျိုးဘာသာမျိုးနိုင်ငံသားမျိုးပေါ့နော်ထိုးခွင့်ရစေချင်တဲ့စေတနာလေးပေါ်လာတယ်။အဲ့အရာလေးပဲအစပြုဖြစ်ရပါ။အခုဆိုရင်ဟုတ်အခုဆိုရင်ကျွန်တော်တို့နေစရင်ပေးထားတဲ့လူတွေထဲမှာမြန်မာနိုင်ငံသားများသာမကဒီအမေရိကန်နိုင်ငံသားတို့ဂျပန်တို့ကိုရီးယားဗြိတိန်နောက်တရုတ်ဘင်္ဂလားဒေ့ရှ်အဲဒီနိုင်ငံသားများလည်းပါဝင်ပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံမှာရှိနေကြတဲ့ထဲမှာမြန်မာနိုင်ငံသားတွေတွေမကပဲနဲ့မြန်မာနိုင်ငံမှာလက်ရှိရောက်နေတဲ့ဒီပနိုင်ငံသားတွေကပါလာတာပေါ့နော
်ပါတယ်
ဆိုတော့ဒီလိုမျိုးပေါ့နော်ကျွန်တော်တိတိလောက်ပေါ့ကျွန်တော်စီမံရှိတဲ့အချက်လေးအရာကနိုင်ငံတစ်ခုရဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတခုကျွန်တော်တို့ဟလာပရာဟိတာဖွဲ့ဖြစ်ဖြစ်ဟလာအကျိုးမြတ်ယူတဲ့ဖွဲ့ဖြစ်ဖြစ်အဲ့လိုမျိုးအစိုးရမဟုတ်တဲ့အဖွဲ့အစည်းတခုကနေပြီးတော့တခြားနိုင်ငံကနေကိုဗစ် -19 ကာကွယ်ဆေးတခုကိုသွားယူပြီးတော့ကိုယ့်နိုင်ငံထဲကလူတွေအတွက်ဟလာအခမဲ့တော်လောကောင်းအခမဲ့တော်လောကောင်းထိုးပေးဆိုတဲ့အစီအစဉ်မျိုးကမြန်မာပြည်မှာတည်းမကဘူးကျွန်တော်သိထားသလောက်နိုင်ငံတကာမှာပါကျွန်တော်တို့တခါမှမကြားဘူးကိုစံတော်
ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ကျွန်တော်တို့အပြင်ဒီကာကွယ်ဆေးထုတ်နိုင်လုပ်ငန်းစဉ်ကတော့ဒါမြန်မာနိုင်ငံရဲ့ပထမဆုံးကိုကလစ်ကကိုတူကိုထကာကွယ်ဆေးထုတ်နိုင်စီစဉ်တော့ပေါ့နော်ဆိုင်နိုဖိုင်ဂရုပ်ကလည်းပြောပါတယ်ကမ္ဘာပေါ်မှာကိုကလစ်ကအဖွဲ့အစည်းတွေထဲမှာသူတို့ကျွန်တော်တို့ဒီ MCCOC ကိုတာပထမဦးဆုံးရောင်းပေးတာလို့တော့ပြောတယ်အဲ့တော့အေဂျာကတော့ဆိုင်နိုဖိုင်ဘက်ကကြည့်ရင်တော့ကျွန်တော်တို့ကဒါတကဘာလုံးမှာဒါပထမဦးဆုံးပဲသို့တော့ကျန်တဲ့ဒီကိုဗစ်ရှီးတို့တခြားကာကွယ်ဆေးတွေကိုတော့ပုဂ္ဂလိကအဖွဲ့တွေတခြားနိုင်ငံမှာဝယ်ယူပြီးအဲ့လိုထိုးပြတာရှိမှရှိတော့ကျွန်တော်လည်းသိကြပါဗျာ
ဟုတ်ကဲ့ဗျာဟုတ်ကဲ့ကိုတန်းထောင်တော့ဒါတကယ်ကိုဘယ်လိုခေါ်မလဲပိုင်လော့ပေါ့နော်ပြောရမယ်ဆိုရင်တော့ဟိုအရင်တုန်းကနမူနာမရှိခဲ့ဘူးအရင်တုန်းကကြည့်စရာစံမရှိဘူးဟလာအရင်တုန်းကသူများတွေဘယ်လိုလုပ်ခဲ့ကြတယ်လဲဆိုတော့ကြည့်စရာမရှိဘဲနဲ့ကိုကစပြီးတော့လမ်းဖောက်ပြီးတော့လိုးရတယ်ဆိုတဲ့အခါကျတော့ကျွန်တော်စဉ်းစားမိတာအရန်ကြီးတော့လေဆော့ဆော့ရှူရှူလွယ်ကူမယ်လို့ကျွန်တော်မထင်ဘူးဆိုတော့ကိုသက်ထွန်းအောင်ဘယ်လိုများအနှိမ့်နှိုင်းဆောင်ရွက်ခဲ့ရတာရှိလဲဘယ်သူတွေနဲ့ပြောဆိုဆွေးနွေးခဲ့ကြရလဲ
ဟုတ်တယ်အခက်ခဲတော့ရှိတယ်ဗျာဘာဖြစ်လို့ဆိုကျွန်တော်အတင်းမှာဒီလုပ်ငန်းရှင်တွေများတယ်ဆိုရင်နေပယ်ပြီးပြရပါတော့အားလုံးကဒီတက်မရေးနေပယ်ရလဲမဟုတ်တော့ခါကြတော့တခါချင်းမသိရလေးတွေရှိရအဲ့တော့ကျွန်တော်စံတော်ဝါလေးနဲ့ပေါ့နော်ဟိုမီးမြန်ပြီးတော့လုပ်ခဲ့ရလေးတွေလည်းရှိတယ်အရင်ဆုံးကျွန်တော်တို့ဒီလုပ်ငန်းကိုဟိုအစပိုင်းမှာပေါ့နော်အရင်ဆုံးကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာတိုက်တံအမှတ်ကိုတွားပြီးအကူအညီတောင်းရတာပေါ့နော်နောက်ပြီးတော့ကျမိုင်ဝင်းဌာနနဲ့ရန်ကုန်ကျမိုင်ဝင်းဌာနအပြင်ရန်ကုန်နဲ့တခြားတိုင်းနဲ့ပြည်နယ်ပြည်ပြည်မှာရှိတဲ့ကိုဗစ် -19 ရောဂါထိန်းသိမ်းရေးအရေးပေါ်တုံ့ပြန်ကော်မတီတွေနဲ့ရခွင့်ပြုချက်ရယူရတာပေါ့နောက်ပြီးနေအသီးသီးမှာရှိတဲ့ဒေသခံအဖွဲ့အစည်းတွေနဲ့ဒီလူစင်းဝိုင်းကောက်ပေးဖို့ပါဝင်အခြားလူအပ်တဲ့အစီအစဉ်များကိုလုပ်ပေးဖို့လည်းဆွေးနွေးရပါတယ်ခင်ဗျ။ဟိုကာကွယ်ဆေးထားသူမှုနဲ့တည်ယူပို့ဆောင်တဲ့နေရာမှာလည်းလူအပ်တဲ့အေးပမာဏနဲ့စနစ်တကျတည်ယူထိန်းသိမ်းထိန်းသိမ်းနိုင်ဖို့အတွက်ဆေးဘက်ဆိုင်ရာ logistics company နဲ့လည်းဆွေးနွေးရပါတယ်ခင်ဗျ။
ညာကြီးပေါ့နော်။ဆိုတော့ကျွန်တော်တွေးကြည့်တယ်ကိုသက်ထောင်ပြောနေနေတယ်ကျွန်တော်တွေးကြည့်တယ်ဆိုတော့တန်ယုံတရုတ်မြန်မာနိုင်ငံဆိုင်တရုတ်တန်ယုံရဲ့တာမန်ကြီးကနေစပြီးတော့ပေါ့နော်ဂျန်နယ်သက်ဆိုင်ရာသူကဏ္ဍဘောင်ဝင်လို့ဆောင်ပေးကြမယ်လူတွေဆက်တွေ့ပြောဆိုကြတဲ့အခါကျတော့ဒီလိုမျိုးကာကွယ်ဆေးထိုးဖို့ဆိုတဲ့ကိစ္စအခါကျတော့အားလုံးကလူလူလာလာရှိလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုခံမှန်းမိတာပဲ
အားလုံးဆိုတာ
ခုနကလူကိုတန်းထောင်လို့ဆက်တွေ့လို့ဆောင်သူအကုန်လုံးကဒါကိုလူလာလာနဲ့ဝိုင်းဝန်းပြီးတော့ဟလာလိုအပ်တာကူညီပေးလို့ဆောင်ပေးရှိကြမယ်ထင်ပါရဲ့
ဟုတ်ကဲ့ဟုတ်ကဲ့တာမကြီးဘက်ကလည်းဟိုအရင်လိုလလနဲ့ကူညီပေးတယ်နောက်ပြီးတော့ဒီကျမိုင်ဝန်ကြီးဌာနကလည်းဒါလည်းဒါကျွန်တော်တို့ဟိုဥစားလိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်နောက်ပြီးတော့ဒီထိုးနာမည်သူတွေဘက်ကလည်းဟိုထိုးချင်တဲ့သူကလည်းအရင်များပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါနောက်ပေးကွန်ဆက်လိုက်ခြင်းလူများအရင်များသလားကျွန်တော်အခုဒီတလောက်ကဒီသူ့အနာက ဒီ ICC ဒီလား MCC ဒါ sorry ကျွန်တော်ကခေါ်ဝေါ်မရင်းဘူးအဲ့ဒီစောက်ဦးကြီးထဲမှာနော
်သူဝနာဘူမိ event park
ဟုတ်ကဲ့ဆိုအဲ့ထဲမှာထိုးပေးနေတယ်လို့ကျွန်တော်အဲ့လိုမျိုးဟိုတည်ထားတယ်ဆိုတော့လက်ရှိမှာဘယ်လိုအစီအစဉ်ဘယ်လိုပုံစံမျိုးနဲ့ထိုးပေးနေပါလဲဟိုလာထိုးတဲ့လူအစီအတွက်တော့တော်တော်များပြီလားဗျာ
ဟုတ်ကဲ့ရန်ကုန်မှာတော့ဒီသူဝနာဘူမိ event park ထဲမှာစုရက်နှစ်ခုခွဲပြီးတော့တရက်ကိုလူဦးရေ1000စီနဲ့ထိုးပေးရရှိပါတယ်အကျွန်တော်တဦးကိုဘုရားတော့5000လုံးနဲ့23ရက်နေ့ကလေးစပြီးထိုးပေးနေတာပေါ့နော်တချို့အဖွဲ့အစည်းတွေစေယုံနဲ့ရန်ကုန်ပြင်ပရှိအဖွဲ့အစည်းတွေကတော့သူတို့အစီအစဉ်နဲ့သူတို့ COVID 19ရောဂါထင်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ကုန်ပြီးကခွင့်ပြုထားတဲ့နေရာတွေမှာထိုးတာရှိပါတယ်ရန်ကုန်မှာဆိုလည်းGrand Hunter စေယုံမှာထိုးပေးနေတာရှိတယ်ဒါကတော့ဒီဟိုတခြားအသင်းအဖွဲ့အလေးဟိုဟိုဥပမာပြောရရင်ဖူချင်လူမျိုးမြန်မာနိုင်ငံမှာရှိတဲ့ဖူချင်လူမျိုးတွေရဲ့ဟိုအသင်းကနေပြီးတော့သူတို့ကနေပြီးတော့သူတို့နဲ့စီးရင်ပေးထားတဲ့သူတွေသူကဒီ Grand Hunter စေယုံမှာသူတို့ထိုးပါတယ်အဲ့အဖွဲ့တွေကြတော့သူတို့နှုံးကတိတ်တော့ကျွန်တော်နဲ့မတူဘူးသူတို့ကြတော့စေးဘိုးကိုတော့ကျွန်တော်4000ကျွန်တော်တို့တွင်းရတယ်ဒီတူတိုးစစ်စာကိုပေါ့နော်နောက်ပြီးစေးထိုးနိုင်ကောက်ကိုသူတို့က2000ကျည်ယူခွင့်ရှိတယ်အဲ့တော့စုစုပေါင်း6000ထက်မကျော်ရလို့ကျွန်တော်ကအဲ့လိုတတ်မှတ်ထားတာရှိ
ဟုတ်ပြီ
အဖြစ်လို့လဲဆိုတော့ကျွန်တော်ကဒါစီးပွားဖြစ်လို့တာလုံးဝမဟုတ်ဘူးပြီးတော့တကယ်လို့အဖွဲ့အစည်းတစ်ခုခုကဖြေပြီးတော့အချိုးမြက်ရယူပြီးပြန်ရောင်းတာတွေ့ရင်သူတို့ဝယ်ထားတဲ့စုစုပေါင်းပမာဏတံဘူးရဲ့ခုနှစ်ဆောက်ရောရမယ်သူကျွန်တော်ကြီးညာပြီးသားပါခင
်ဗျဟုတ်ကဲ့ဆိုတော့ကိုတန်းထွန်အောင်တို့ကအခုနှလုံးစာကာဝစီနှလုံးစာကို5000ပေါ့နော်ဒါကိုတန်းထွန်အောင်တို့ကကိုတိုင်းလုပ်တာဟလာကိုစီကနေပြီးတော့มาပြန်ပြီးတော့ယူပြီးတော့ဟလာထိုးပေးတဲ့လူတွေဆိုရင်လည်းဟလာဈေးဘူး4000ထိုးနိုင်က2000စုစုပေါင်း6000တဲ့တော့မကျော်ပါဘူးဒီပေါ်မှာအကျိုးမြတ်မယူဘူးပေါ့နော်ဆိုတော့ထိုးခြင်းတဲ့လူတွေအနေနဲ့ကရောကိုတန်းထွန်အောင်တို့ကိုဘယ်လိုဆက်သွယ်ပြီးတော့ဘာတွေလုပ်ရပါသလဲခင်ဗျာ
โอเคတကယ်တော့ကျွန်တော်တို့က6လပိုင်း9လပိုင်းလောက်ကလေးကလူစင်းနေကောက်ပြီးတော့ပ
ါ
လူရောက်ရေ3သိန်းခွဲစင်းကောက်မိရပေါ့နော
်
အဲ့စီးရင်အတိုင်းကိုပဲကျွန်တော်ကစီးကိုမှာခဲ့3သိန်းခွဲဆိုတယောက်ကိုထူးထူးဆစ်ဆို9သိန်
းခွဲဆစ်တ
ောက်စီးကိုမှာခဲ့အဲ့တော့အခုလည်းဆိုတော့အခုလည်းအဲ့တုန်းကစင်းပေးခဲ့တဲ့သူတွေကိုအဓိကထားပြီးထိုးပေးနေရပါ
ဩော်စင်းကြိုကောက်ပြီးတော့မှရထားတဲ့စင်းအရာရေပြတ်မှားပြီးတော့ဈေးရေတော့ဘယ်ဒီအတိုင်းမှားပြီးတော့အဲ့ဆင်းပေးထားတဲ့လူတွေကိုထိုးပေးနေတာဆိုတော့ကိုယ်တို့ကျွန်တော်လည်းစဉ်းစားအဲ့ဒီတုန်းကဈေးရင်ကောက်တော့လူတွေရောတော်တော်ကြေကြေလေးမြန်အောင်တည်ကြပါလေထိုးခြင်းတဲ့လူကဘာကြောင့်များ3သိန်းခွဲပဲကြတာပါလေကျွန်တော်စိတ်ထင်အဲ့ထက်တော့ပိုများမလားလို့စိတ်ဝင်စားတဲ့လူက
ဩအဲ့တုန်းကကျွန်တော်ကဟို deadline ကလည်းနဲ့ကတ်သွားတာလည်းပါတယ
်ဩဟုတ်ပြီ
အဲ့ဒါလည်းပါတယ်နောက်ပြီးတော့ဒါပေမဲ့ထိုးတဲ့သူကတော့တည့်တည့်ထိုးခြင်းတဲ့သူကတော့စဉ်းလာပေးတာအများကြီးပါ
အ
ာခုနပြောသလိုနိုင်ငံခြားသားတွေလည်းပါတယ်။နောက်ဟိုကုမ္ပဏီတွေလည်းပါတယ
်။ဟုတ်ကဲ့
။တချို့မြန်မာနိုင်ငံမှာရှိတဲ့ကုမ္ပဏီလုပ်ငန်းရှင်ကြီးတွေလို့ဆိုသူတို့ဝန်ထမ်းတွေနဲ့သူတို့ရဲ့ဒီဝန်ထမ်းမိသားစုတွေကိုခမဲ့ထိုးပေးတာတွေလည်းရှိတယ်။ဒီမှာဘဏ်တွေလည်းပါတယ်။ဟိုတယ်လုပ်ငန်းတွေပါတယ်။နောက်စက်ရုံတွေပါတယ်။နောက်ဟိုစေးရုံတချို့လည်းပါတယ်ခင်ဗျစေးရုံကလေစေးရုံလူတွေကလေပြောသူတို့ဝင်ထမ်းတွေကိုထိုးပေးဖို့ပေါ့နော်ကျွန်းနဲ့ဆင်းပေးရလိမ့်ဖြစ်ဟု
တ်ဆိုတော့အခုအတုပ်ပေါ့နော်သူလူကြီး3သိန်းခွဲစာ9သိန်းအပြင်နောက်ထပ်ကောကုသထောင်တို့ထပ်မှာဖို့ထပ်ပြီးတော့ထိုးဖို့အစီအစဉ်ရှိပါသေးလား
ဟုတ်ကဲ့ဒီတစ်ခါအဆင်ပြေဆိုလို့ရှိရင်နောက်လည်းကျွန်တော်တို့စီစဉ်ပါပါဟ
ုတ်ပြီကုသထောင်ကိုယ်တိုင်ဒါကိုဟလာကိုယ်တိုင်တည်းတည်းဝင်ပြီးလုပ်ရတဲ့အခါကျတော့ကုသထောင်လူခံစားရလေကိုတန်းထွန်းအောင်ရဲ့ပုဂ္ဂလိကခံစားချက်လေကျွန်တော်သိချင်တယ်အခုလို့လုံနိုင်တဲ့အပေါ်မှာ
ကျွန်တော်ဒီအတိမိတ်ဆွေတွေပေါ့နော်အထူးသဖြင့်စေမထိုးတာရဲ့တကြီးပိုင်းတွေကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်အတိမိတ်ဆွေတွေထဲမှာဟိုစုံမသွားတာမနေတော့ပါအဲ့တော့ဒီတဲ့င်းကြတိုင်းနဲ့စိတ်မကောင်းဒီပတ်ဝန်းကျင်တွေကလူတွေကြည့်မယ်ဆိုရင်လေကာကွယ်ဆေးထိုးရတဲ့လူတွေကယောဂကုသခံထားရရင်တောင်မှဟိုတိတ်ဆုံးနိုင်ခြင်းလုံးဝပေါ့နော်အင်မတန်နေပါတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကဒီကာကွယ်ဆေးရရှိဖို့အတွက်ဒီလူတွေအများကြီးကာကွယ်ဆေးထိုးနိုင်ဖို့အတွက်ပေါ့နော်ဒီလိုတစ်ဖက်တစ်လမ်းကနေwiring volunteer လုပ်ခွင့်ရတဲ့အတွက်လည်းကျွန်တော်ဝမ်းသာပါတယ်ခင်ဗျဒါကုသိုလ်ရတယ်လို့ပဲကျွန်တော်တို့ ယူဆထားပါတယ်ကျွန်တော်ဒီမှာ volunteer တွေလည်းရှိပါတယ်အဲ့ဒီ volunteer တွေဆိုလို့ရှိရင်နေမအိတ်ညမအိတ်အာလှုပ်လှုပ်ရတဲ့အပြင်ဒီလူပေါင်းစုံနဲ့လည်းဆက်ဆံရတဲ့အခါမှာဟိုတခါတခါလည်းသူတို့ဟိုအခက်အခဲလေးတော့ရှိတာပေါ့နော်ဒါပေမဲ့တရားမှပြန်နေတယ်လို့ပြောကြတယ
်ဟုတ်ပါတော့ကိုတန်းထောင်အောင်ပြောသလိုပေါ့နော်ကုသိုလ်ရတယ်ဆိုတာကျွန်တော်တို့မြင်ခြင်းမှမြင်ရပါမယ်ဒါပေမဲ့လက်တွေ့မှာတော့ဒါကလူအသက်ကိုကယ်တဲ့ကိစ္စဆိုတာတော့အသေးချပါပဲဆိုတော့ကိုတန်းထောင်အောင်ရေးလက်ရှိမှာကမြန်မာနိုင်ငံမှာကကိုဗစ်တတိယလိုင်းကံနဲ့ရင်ဆိုင်နေရတာပေါ့နော်အဲဒီအပိုင်းတွေမှာပြီးခဲ့တဲ့ဂျပန်တွေမှာနည်းနည်းလေးရော့လာတယ်ဆိုပြီးတော့သတင်းတွေကျွန်တော်တို့ကြားတာတော့ရှိပါတယ်ဆိုတော့ကိုတန်းထောင်ကကိုတိုင်းဒီတွင်မှာဟာမျက်မြင်ဒိတ်ထကြုံတွေ့နေရတာဆိုတဲ့အခါကျတော့လက်ရှိမြန်မာနိုင်ငံရဲ့ကိုဗစ်တတိယလိုင်းအခြေအနေရရပေါ့နော်ဟာကိုတိုင်းတွေ့ကြုံနေရတာပေါ့မှာကိုတန်းထောင်ကကိုတိုင်းဘယ်လိုများနားလဲခံစားမိပါတယ်လဲဗ
ျကျွန်တော်ထင်တော့ဒီကာကွယ်ဆေးတွေပေါ့နော်အဲထိုးဖို့ထိုးဖို့ရေထိုးနိုင်ဖို့ကအရင်အရေးကြီးပါတယ်ဟိုကာကွယ်ချင်းဟာဟိုကုသချင်းထက်လည်းပိုကောင်းတယ်ဆိုတာရှိတယ်အဲ့တော့Pfizer chip စေဆိုင်နိုဖမ်ဖြစ်စေဒီကိုဗစ်ရှိဖြစ်စေကာကွယ်ဆေးတမျိုးမျိုးတော့ပေါ့နော်အာလူတိုင်းလူတိုင်းဒီကျန်းမာရေးရှုထောင့်လေးကြည့်မယ်ဆိုရင်ထိုးဖို့ qualify ဖြစ်တဲ့လူတိုင်းထိုးတင်တယ်လို့တော့ကျွန်တော်မြင်တယ်ခင်ဗ
ျကုသိုလ်ထောက်အောင်အချိန်ပေးပြီးတော့ဖြည့်ဆူပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကုသိုလ်ထောက်အောင်လှုပ်ဆောင်ကြရပြီအားလုံးချောချောမွေ့မွေ့အောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ဒီလိုစနစ်ပြပါစေ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရပါရှင်ဒီစီစဉ်တဲ့ view ကချွန်ရင်းတဲ့ပတ်စင်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA website ဆာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျမတို့ရဲ့ radio စီစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်ပေးနေပါတယ်ဒီည review season တွေကို ည 10:00 နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါအခုကတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနှမ်းလောင်ပြောပြပေးပါမယ်ရှင်အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကအပြစ်သတ်ဆုတ်ခွာပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးတဲ့နောက်တာလီဘန်တွေကကဘူးလက်စစ်ကိုထိန်းချုပ်လိုက်ပြီးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အနည်း20ကြာအာဖဂန်စစ်ပွဲတာဝန်တွေပြီးဆုံးသွားပြီလို့လည်းအမေရိကန်တပ်ဖွဲ့အကြီးအကဲပေါ်ချုပ်ကြီးကင်နက်ဖရန့်မက်ကင်ဇီကကြေညာပါတယ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတပ်ဖွဲ့တွေကအရတား33,000ကိုကယ်တင်ပေးခဲ့တယ်လို့လည်းပြောပါတယ်။တနင်္လာနေ့အာဖဂန်ဒေသစံတော်ချိန်ည 7:59 မိနစ်မှာနောက်ဆုံးလေယာဉ်ထွက်ခွာခဲ့တာပါ။အာဖဂန်စစ်ပွဲအတွင်းအမေရိကန်စစ်ဖက်နဲ့အရက်ဖက်ဝန်ထမ်း 2,460 ကျော်သေဆုံးခဲ့တယ်လို့လည်းဝန်ကြီးမက်ကင်ဇီကပြောပါတယ်။မြန်မာစစ်တပ်ရဲ့ရဲကအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့တာကြောင့်စစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကြိုကြားဆိုသလိုပဲရှိတော့တဲ့ရန်ကုန်မြို့မှာဒီကနေ့တော့အမျိုးသမီးတွေဥဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့အောင်မြေတာဆန်ပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့ဖမ်းဆီးခံပြည်သူများကိုစားပြုတပိတ်စစ်ကြောင်းတို့ကပူပေါင်းချီတက်ဆန္ဒပြခဲ့ကြတယ်လို့မြတောင်ချမြတာစီတပိတ်စစ်ကြောင်းတို့လည်းပူပေါင်းချီတက်ခဲ့တာပါ။တနင်္လာနေ့တိုင်းတဝဲခရိုင်လောင်းလုံမြို့မှာတော့စစ်တပ်ရဲ့ရဲကအရဲဝတ်တွေနဲ့ပါစောင့်ကြည့်နေတဲ့ကြားကပဲအမျိုးသမီးတွေလူငယ်တွေအခြေခံပညာကျောင်းသူကျောင်းသားတွေပူပေါင်းပြီးတော့ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံပြည်ထောင်စု၈နေချုပ်ရုံးကိုဥပဒေအရဝန်ကြီးဌာန Ministry of Legal Affairs အဖြစ်ပြင်ဆင်ဖွဲ့စည်းလိုက်တယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီက2023ခုနှစ်ဩဂုတ်လ30ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ49ဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေအရဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးနဲ့ပြည်ထောင်စု၈နေချုပ်အဖြစ်ဒေါက်တာတိရဦးကိုခန့်အပ်လိုက်တယ်လို့ဒုတိယဝန်ကြီးနဲ့ဒုတိယ၈နေချုပ်အဖြစ်ဦးစန်းလွင်တို့ကိုခန့်အပ်ကြောင်းစစ်ကောင်စီကဩဂုတ်လ30ရက်နေ့နေ့စွဲနဲ့ကြေညာတာပါ။ဘာရဲ့ချက်ဘလို့ကြောင်းနဲ့အခုလိုပြုလဲပြောင်းလဲဖွဲ့စည်းရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးဥပဒေအရဝန်ကြီးဌာနဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကလေးကအစိုးရအဖွဲ့အဆက်ဆက်မှာအရင်ကမရှိခဲ့ဘူးပါဘူးမြင်းချုပ်ဦးနှုတ်ဦးဆောင်တဲ့ဖဆပလအစိုးရခေတုံးကတော့တရားရေးဝန်ကြီးဌာနဆိုတာရှိခဲ့ပူပါတယ် ဩဂတ်စ်လ31ရက်အင်္ဂါညနောက်ဆုံးရသတင်းအချင်းချုပ်နန်းလောင်ပြပြပေးကြတာပါရှင်ဒီကနေ့ညအတွက်စစ်စင်ထုတ်လုပ်ရေးမှူးကမတ်အလိမ်မာဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဝေါ်ကာနဲ့ PJ Elliot တို့ဖြစ်ပါတယ်အခုထုတ်လင်းပေးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြည်ပြချင်းည10နာရီကနေ17နာရီမှာလည်းတစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးပါတယ် VUE ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးကျေးမပေးခင်ကြပါသည်ကျွန်မခင်ဗျူထွေပါရှင်
This program has come to you from